Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်စက်တင်ဘာလ23ရက်တနင်္လာနေ့ညပိုင်း 9:20 DC စီစဉ်တွေကိုလိုင်းဒိုမီတာ24 25 30 51နဲ့လိုင်းလမ်းမီတာ190ရုပ်ကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာဝါဒီကနေ့ညစီစဉ်နေတာဝန်ယူတင်ဆက်သွားမှာပ
ါကျမအေးတန်နာကြပါရှင်ဥရောပနိုင်ငံတွေအနေနဲ့ကြုံတွေ့နေရတဲ့ဒုက္ခတွေပြဿနာတွေအားလုံးစုပေါင်းလှုပ်ဆောင်မယ့်အစီအစဉ်တည်းရဲ့လိုအပ်တယ်လို့ပိုလန်အစိုးရကပြောကြားသွားပါတယ်တောင်ကိုရီးယားနိုင်ငံရဲ့ပထမဦးဆုံးဒုက္ခတွေခေါ်ယူနေရချထားရေးအစီအစဉ်အရထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခတွေ30ကိုခေါ်ယူပြီးတော့တောင်ကိုရီးယားမှာနေရချထားပေးမှာဖြစ်ပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်နန်းလောင်ရင
်ကောင်းပါပြီရှင်ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်နိုင်ရေးကိုဦးတည်နေပြီလို့လက်ရှိအာဏာရပြည်ထောင်စုကြံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကပြောဆိုပြီးမဲဆွဲစည်းရုံးမှုနဲ့ပတ်သက်လို့ကတော့
ဒီသာဝရငြိမ်းချမ်းရေးဆိုတာကျွန်တော်တို့တိုင်းသားလက်နဲ့ကန်ဖွဲ့တဲ့အားလုံးလက်နဲ့ချပြီးတော့မှသူတို့အောက်မှာအားလုံး
ညွန့်ညွန့်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုဥက္ကဋ္ဌနိုင်ဟန်သာဝါရှင်အသေးစိတ်ကိုတော့နောက်ပိုင်းမှာကြားရမှာပါဒါအပြင်မဲဆင်းတွေခုထိမရွံ့နေမှုပေါ် NLD ကဝေဖန်လိုက်တဲ့သတင်းအမှုပညာရှင်တွေကမဲပေးကြအောင်လို့ဆိုကြတဲ့သတင်းနဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခတဲ့စကန်တစ်ခုမှာမနေ့ညပိုင်းကတနက်နဲ့ပြစ်ခတ်မှုဖြစ်သွားတဲ့သတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိုက်တန်ရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
ဥရောပနိုင်ငံတွေအနေနဲ့ကြုံတွေ့နေရတဲ့ဒုက္ခတွေပြဿနာတွေတနိုင်ငံချင်းစီကဒုက္ခတွေအရေးအတွက်ဘယ်ရွေ့ဘယ်မြလက်ခံမယ်ဆိုတာမျိုးမဟုတ်ဘဲနဲ့အားလုံးစုပေါင်းလှုပ်ဆောင်မယ့်အစီအစဉ်တစ်ရပ်လိုအပ်တယ်လို့ပိုလန်နိုင်ငံသားရေးဝန်ကြီး Grzegorz Schetyna ကပြောပါတယ်။ဥရောပတစ်ဘက်ကပထမဦးစားပေးလှုပ်ဆောင်ရမယ်၊နေဆက်မြင်းကိုလုံခြုံအောင်ကာကွယ်ရမယ်ပြီးတော့ဒုက္ခတွေကြုံဆိုရေးဌာနတွေဖွင့်ပြီးတော့အဲ့ဒီနေရာတွေမှာရောက်လာတဲ့သူတွေကိုဒုက္ခတွေအစ်စ်တွေလားစီးပွားရေးရအကျိုးမြတ်ထုတ်ဖို့ပြောင်းလာတဲ့လူတွေလားဆိုတာစီစစ်တဲ့လို့တနင်္လာနေ့ထုတ် Political Europe သတင်းစာရဲ့အတွင်းမြင်ဆောင်မမှာ Mr. Schetyna ကပြောထားတာပါဒုက္ခတွေလက်ခံတဲ့ကိစ္စကိုပိုလန်နိုင်ငံကမကန့်ကွက်ပါဘူးဒုက္ခတွေတသိန်းခွဲကျော်ကိုခွဲဝေယူဖို့အဆိုပြုတာတွေကဒီပြဿနာကိုအပြည့်အဝဖြေရှင်းပေးနိုင်မှာမဟုတ်ပါဘူးလို့ Mr. Schetyna ကဆိုပါတယ်ဆွီဒန်၊ဂျာမနီနဲ့ဩစတြီးယားလိုနိုင်ငံတွေကရွှေပြောင်းဒုက္ခတွေခေါ်ယူနေရချထားပေးတဲ့အတွေ့အကြုံရှိပေမဲ့တခြား EU နိုင်ငံတွေမှာအဲ့လိုမျိုးအတွေ့အကြုံမရှိဘူးလို့တင်းငွေရီနေမှာလဲသူကသတင်းနောက်တွေကိုပြောသွားတာပါဒီကနေ့မှာတော့ Mr. Schetyna ဟာ Czech ပြည်သူသမ္မတနိုင်ငံ Slovakia, Hungary နဲ့လက်ရှိ EU ဥက္ကဋ္ဌ Luxembourg နိုင်ငံတို့ကနိုင်ငံသားရေးဝန်ကြီးတွေနဲ့ Prague မြို့မှာတွေ့ဆုံခဲ့ပါတယ်ဒီဒုက္ခတွေအရေးနဲ့ပတ်သက်ပြီးတော့ EU ပြည်ထောင်စုဝန်ကြီးတွေကအင်္ဂါနေ့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပြီးတော့ဗုဒ္ဓဘာသာနေ့မှာတော့ဥရောပသမဂ္ဂအထူးထိပ်သီးဆွေးနွေးပွဲတစ်ရပ်ကျင်းပမှာပါဆီးရီးယားနိုင်ငံက40ရာခိုင်နှုန်းအပအဝင်ဒုက္ခတွေ5သိန်းဒီပါဥရောပကိုရောက်လာတယ်လို့ IOM နိုင်ငံတကာရွှေ့ပြောင်းအခြေချအနေထိုင်မှုအဖွဲ့ကပြောပါတယ်အမေရိကန်ပြည်ထောင်စုကတော့တစ်နှစ်ကိုလက်ခံတဲ့ဒုက္ခတွေအရေးအတွက်လက်ရှိ9000ကနေပြီးတော့2016မှာတော့8000ခွဲ2019မှာဆိုရင်ဒုက္ခတွေတသိန်းအထိတိုးပြီးတော့လက်ခံမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတင်းငွေငွေတွေကပဲပြောသွားခဲ့ပါတယ်ရှင်
။ဂရိနိုင်ငံရဲ့မနေ့ကထွေထွေရွေးကောက်ပွဲမှာလက်ဝဲချင်းဂရိဝန်ကြီးချုပ် Alexis Tsipras အနိုင်ရချောင်းချိန်ညာလိုက်ပြီးချိုးချံချွေတာရေးလှုပ်သွားမယ်လို့ဆိုလိုက်ပါတယ်။ဝန်ကြီးချုပ် Tsipras ကဂရိအနေနဲ့ဒေါ်လာ1000နဲ့ချီတဲ့ချင်းငွေထောက်ပံ့တွေရဖို့ဥရောပကျွေးရှင်တွေတောင်းဆိုထားတဲ့အစိုးရအသုံးစိတ်ချိုးချံချွေတာရေးစီစဉ်ကိုအကောင့်ထည့်ဖို့ညွန်ပေါင်းစုရအမြန်ဖွဲ့သွားမယ်လို့ထုတ်ပြောလိုက်ပါတယ်။ဂရိနိုင်ငံကိုကွန်ဆာဗေးတစ်တွေကဆက်ပြီးအုပ်ချုပ်မှာကိုလက်မခံကြောင်းမဲဆန္ဒရှင်ပြည်သူတွေကဒီနေ့အခုရွေးကောက်ပွဲမှာပြခဲ့ပြီးနိုင်ပိုင်းကြာမှာပဲရွေးကောက်ပွဲအနေနဲ့ဆိုင်ရီဇာပါတီခေါင်းဆောင်မစ္စတာဆီပရက်စ်ကအောင်ပွဲခံနေတဲ့လူအုပ်ကိုတနင်္ဂနွေနေ့ညပိုင်းမှာမေကွန်ပြောခဲ့တာပါ။ဂရိနိုင်ငံရဲ့အနာဂတ်တောက်ပလာအောင်ဖိနှိပ်ခံလူသမားလူတန်းစားတွေအတွက်ကြိုးပမ်းလှုပ်ဆောင်သွားမယ်တန်းတူညီမျှမှုတရားမျှတမှုလူမျိုးရေးဆိုင်ရာမျှတမှုတွေနဲ့တိုင်းပြည်ကျေဝါချမ်းသာအောင်ပြည်သူတွေဂုဏ်ယူနိုင်အောင်လာမယ့်၄နှစ်အတွင်းဆောင်ရွက်သွားမယ်လို့မစ္စတာဆီပရက်စ်ကကတိပေးခဲ့ပါတယ်။ရွေးကောက်ပွဲမဲပြားပေါင်း90ရာခိုင်နှုန်းကျော်ရေးတွက်ပြီးချိန်မှာဆရီဇာပါတီကမဲစုစုပေါင်းရဲ့ 35.4 ရာခိုင်နှုန်းကိုရထားပြီးလွှတ်တော်အမတ်နေရာစုစုပေါင်း300ထဲမှာ144နေရာကိုအနိုင်ရလိုက်တာဖြစ်ပါတယ်။ဒီပါတီနောက်မှာတော့ New Democracy ပါတီက 28.3 ရာခိုင်နှုန်းနဲ့နာစီဝါဒကိုအားကျတဲ့ Golden Dawn ပါတီက900ရာခိုင်နှုန်းအသီးသီးရထားပါတယ်ခင်ဗျာ
။အီရန်နိုင်ငံဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးစားနေတယ်ဆိုတဲ့ဆွဆွဲချက်ပေါ်မှာကုလသမဂ္ဂကာလကြာရှည်စုံစမ်းနေတဲ့ကိစ္စ ထူးခြားတဲ့တိုးတက်မှုတွေရှိရဲ့လို့ IAEA အနုမျိုးစွမ်းရည်အေဂျင်စီအကြီးအကဲကပြောလိုက်ပါတယ်။စုံစမ်းမှုတွေရဲ့အဓိကအချက်အခြာဖြစ်တဲ့ပါချင်စစ်စခန်းကိုတွားရောက်ခွင့်ရခဲ့တာအပါအဝင်အီရန်နိုင်ငံခီးစင်နဲ့ပတ်သက်လို့ IAEA အကြီးအကဲယူကီယာအာမာနိုက IAEA ဘုတ်အဖွဲ့ကိုအစီရင်ခံစာတင်ပြတာပါ။အီရန်ကိုယ်စားလှယ်တွေရယူပေးတဲ့နမူနာအပါအဝင်ပါချင်စစ်စခန်းကပတ်ဝန်းကျင်နဲ့ပတ်သက်တဲ့နမူနာတွေကိုသူ့ရဲ့ခီးစဉ်မတိုင်ခင်မှာရယူခဲ့တယ်လို့မစ္စတာအာမာနိုကပြောပါတယ်။ IAEA ရဲ့လုပ်ငန်းရပ်တွေကိုမထိခိုက်စေဘူးဆိုရင်တချို့ကိစ္စရပ်တွေမှာအဲ့လိုမျိုးနမူနာယူပြီးတော့စစ်ဆေးအတည်ပြုတဲ့လုပ်ငန်းရပ်ကိုအဲ့ဒီအရှေ့နိုင်ငံကိုပေးလို့တဲ့သဘောတွေရှိရဲ့လို့သူကပြောပါတယ်။ IAEA ကအဲ့ဒီနမူနာကိုအတည်ပြုစစ်ဆေးတဲ့နေရာမှာတော့သူတို့စီမှာအသုံးပြုနေတဲ့အောင်မြင်ပြီးသားစစ်ဆေးတဲ့နေတွေကိုတုံးသွားမှာဖြစ်တယ်လို့မစ္စတာအာမာနိုကသတင်းထောက်တွေကိုပြောသွားပါတယ်။အစောပိုင်းကတော့ဒီပါချင်စစ်စခန်းကနေပြီးတော့နမူနာတွေကို IAEA နျူကလ িয়ার ရွေးကြမ်းကျင်ပညာရှင်တွေကထုတ်ယူပြီးတော့ကုလသမဂ္ဂကိုပေးအပ်လိုက်ကြောင်းအီရန်အရာရှိတွေကပြောသွားတာပါ။ပါချင်စစ်စခန်းရဲ့ပတ်ဝန်းကျင်နဲ့ပတ်သက်တဲ့နမူနာတွေကိုကုလသမဂ္ဂရဲ့ IAEA အနုမျိုးစွမ်းရည်အေဂျင်စီကစုံစမ်းစစ်ဆေးရမှုတွေကိုတက်တည်ထားပြီးရယူတာမဟုတ်ဘူးလို့တော့ IAEAအီရန်နိုင်ငံရဲ့အနုပညာအနုမျိုးအေဂျင်စီပြောရေးဆိုခွင့်ရှိသူကိုကိုးကားပြီးတော့အီရန်အစိုးရသတင်းဌာန IRN ကသတင်းဖော်ပြပါတယ်။ဒီပါချင်စစ်စခန်းဟာစစ်ဖက်ဆိုင်ရာဌာနတစ်ခုတက်တက်ဖြစ်တဲ့အပြင်လူဝင်ခွင့်မရှိဘူးဆိုပြီးတော့အီရန်အစိုးရက IAEA ရာရှိတွေကိုနှစ်ပေါင်းများစွာလာခွင့်မပေးတာဖြစ်ပါတယ်ရှင်
။ပိုယန်မနီဖရန်စစ်အနေနဲ့ကျူဘာမြို့တော်ကနေနိုင်ငံရှေ့ပိုင်းမှာရှိတဲ့ကက်စတိုညီကိုစာတိမြေကိုဒီနေ့သွားလိုက်ဖို့ရှိနေပါတယ်။1959ခုနှစ်ကကျူဘာကျွန်းနိုင်ငံကိုအုပ်ချုပ်လာခဲ့တဲ့ဒီဖီဒရယ်နဲ့ရောလ်ကက်စတိုညီကိုတွေ့ဆုံပြီးတရားကြားမှာအခုလိုသူတို့ဇာတိမြေယူချင်းကိုသွားမှာဖြစ်ပါတယ်။တကယ်တော့ဒီယူချင်းမြို့ဟာမြို့တော်ဟာဗနာကနေမိုင်900ခန့်ဝေးပြီးရာစုနှစ်တွေချီတီရှိလာခဲ့တဲ့တမျိုးလုံးကနေလှမ်းမြေအောင်မြင်မာတဲ့လဝါကတိုင်ကြီးအတွက်နာမည်ကြီးတဲ့မြို့ဖြစ်ပါတယ်။ဒီရိုမန်ကက်သလစ်ဖွန်တော်ကြီးအနေနဲ့ဒီယူချင်းမြို့မှာတောင်ကနန်းချီတက်လာမဲ့လူတို့ကိုတရားဟောပွဲချိန်နေတဲ့ကျင်းပဖို့ရှိနေပါတယ်။ပြီးရင်တော့ကျူဘာရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆန်ဒီယေဂိုကိုသွားပြီး Virgin of Charity ဘုရားကျောင်းကိုသွားလည်မှာပါမနေ့တနင်္ဂနွေနေ့တုန်းကလည်းဟာဗနာမြို့တော်မှာတရားဟောပွဲကြီးတစ်ခုကျင်းပခဲ့ရမှာပိုယန်မင်းကြီးကအတွေးခေါ်ဆိုင်ရာအန်ဒီရဲ့ကြီးမှုတွေကိုသတိထားကြဖို့သတိပေးခဲ့ပါတယ်ဒီတရားပွဲကိုဟာဗနာမြို့တော်ကသမိုင်းဝင်တော်လိုင်းရင်ရှင်ပြင်မှာကျင်းပခဲ့ရမှာလူအုပ်ကြီးကတိုးချိတ်ပြီးလာနာထောင်ခဲ့ကြပါတယ်ကျူဘာနဲ့အမေရိကန်ကြားလူဝဆွေးနွေးပွဲတွေမှာအောင်မြင်အောင်နောက်ခါနေဝင်ကူပေးခဲ့တဲ့ပုံဟမ်းမင်းကြီးအနေနဲ့ဒီကျူဘာခီးစဉ်ပြည်ရင်နက်ပြန်အင်ကာနေမှာအမေရိကန်နိုင်ငံကိုလာရောက်မှာဖြစ်ပြီးသမ္မတဘရက်အိုဘားမားနဲ့တွေ့ကာအမေရိကန်လွှတ်တော်နဲ့ကုလသမဂ္ဂအထူးညီလာခံမှလည်းမေကွန်းပြောမှာဖြစ်ပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1.39 kHz ไลโดมีตา25กิโลเฮิร์ตซ์1196ไลโดมีตา32กิโลเฮิร์ตซ์935ไลโดมีตา57กิโลเฮิร์ตซ์585เนี่ยสนีเนี่ยตะนิงกรีนี่တွေမှာไลเลมีตา190กิโลเฮิร์ตซ์1905တို့ကနေလဲထုံနေပေးနေပါတယ်ရှင
်ဒီ OA American တန်ခါနေဒေတာရင်းတင်းနေဆက်ပြီးတော့ပြောပြပေးပါမယ်ရှင်တောင်ကိုရီးယားနိုင်ငံရဲ့ပထမဆုံးဒုက္ခသည်ခေါ်ယူနေရာချထားရေးအစီအစဉ်နဲ့ထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်30ကိုခေါ်ယူပြီးတော့နေရာချထားပြီးမှဖြစ်ပါတယ်။နယ်စပ်ဒုက္ခသည်စခန်းတစ်ခုကကရင်ဒုက္ခသည်တွေကို UNHCR ကုလသမဂ္ဂဒုက္ခသည်ရုံးရဲ့အကူအညီနဲ့ရွေးချယ်စီစစ်မှုတွေလှုပ်ဆောင်နေတယ်လို့တောင်ကိုရီးယားတရားရေးဌာနကပြောပါတယ်။သူတို့ကိုလာမဲ့ဒီဇင်ဘာလမှာခေါ်ဆောင်မှဖြစ်ပါတယ်။တောင်ကိုရီးယားမှာဒုက္ခသည်ခေါ်ယူနေရာချထားရေးအစီအစဉ်ကိုလွန်ခဲ့တဲ့နှစ်နှစ်မှာစတင်လိုက်ပြီးတဲ့နောက်အခု UNHCR ရဲ့ဒုက္ခသည်အစီအစဉ်နဲ့ဒီကရင်ဒုက္ခသည်တွေကိုခေါ်ဆောင်မှာပါတောင်ကိုရီးယားအစိုးရဟာဒုက္ခသည်ဥပဒေကိုပြဋ္ဌာန်းတဲ့ပထမဦးဆုံးအာရှနိုင်ငံဖြစ်ပါတယ်ဒီဥပဒေအရပဲ UNHCR ရဲ့အကြံပြုချက်နဲ့ဒုက္ခသည်တွေကိုခေါ်ယူနေရာချထားပေးမှာပါဒုက္ခသည်တွေကိုခေါ်ယူနေရာချထားပေးတဲ့အာရှနိုင်ငံတွေထဲမှာဆိုရင်တော့ဂျပန်က2010မှာပထမအဦးဆုံးခေါ်ယူတာဖြစ်ပြီးတော့တောင်ကိုရီးယားကတော့ဒုတိယမြောက်ခေါ်ယူတာပါအခုခေါ်ယူတဲ့ဒုက္ခသည်အယောက်30ကို F2 ပြည်ဝင်ခွင့်ဗီဇာပေးမှာဖြစ်ပြီးတော့အဲ့ဒီဗီဇာရသူတို့ရောက်လာရင်အလုပ်လုပ်ခွင့်ရှိမှာပါရောက်လာတဲ့ဒုက္ခသည်တွေဟာကိုရီးယားဘာသာစကားသင်ယူရမှာဖြစ်ပြီးအစိုးရရဲ့ဒုက္ခသည်ထောက်ပံ့ရေးစခန်းမှာတစ်နှစ်အလုပ်သင်အဖြစ်နဲ့နေထိုင်လေ့လာပြီးတော့မှအစိုးရကသူတို့ကိုတနေရာရမှာအတီးတကျနေရာချပေးမှာဖြစ်ပါတယ်။ မြန်မာတွေဟာကိုရီးယားတွေနဲ့အခြေခံယဉ်ကျေးမှုတူညီပြီးတော့တောင်ကိုရီးယားမှာရှိပြီးသားမြန်မာတွေကလည်းအခြေတကျရှိနေတာမလို့အခုရောက်လာတဲ့လူသစ်တွေအနေနဲ့ကိုရီးယားလူပောင်တိုင်ဝမ်မှာပို့ပြီးတော့လွယ်လွယ်ကူကူဝင်ဆက်မယ်လို့ယူဆကြောင်းတောင်ကိုရီးယားအစိုးရကပြောပါတယ်
ဩစတြေးလျဝန်ကြီးချုပ်ဒေးရဲ့ဝန်ကြီးဖွဲ့ထဲမှာအမျိုးသမီးကာကွယ်ဝန်ကြီးတူပထမဆုံးအနေနဲ့ပါလာပါပြီ။အရင်ဝန်ကြီးချုပ်တိုနီအပတ်ဖြုတ်ချပြီးဖြစ်လာတဲ့ဩစတြေးလျနိုင်ငံရဲ့ပထမဆုံးအမျိုးသမီးကာကွယ်ဝန်ကြီးအရင်အထက်လက်တော်မှမာရိုက်စ်ပိုင်းအနေနဲ့ဒီနေ့ကျန်းသစ္စာချိန်ဆခဲ့ပါတယ်။ဝန်ကြီးချုပ်တဲ့မဲလ်ကွန်တာဘူးအနေနဲ့အမျိုးသမီးဝန်ကြီး၅ဦးခန့်ခဲ့ရမှာကာကွယ်ဝန်ကြီးတာဝန်ယူရတဲ့မာရိုက်စ်ပိုင်းကတော့ဒေတာရင်းကိုရီးယားနှစ်နိုင်ငံစီးရေးတင်မှတ်မှုတွေနဲ့တိုင်းပြည်ရဲ့အရေးကြီးဆုံးကာကွယ်ရေးစာချုပ်စာရင်တွေကိုစီမံခန့်ခွဲရတော့မှာပါတကယ်တော့ဝန်ကြီးချုပ်တစ်ထားဘူးအနေနဲ့သူ့ပြန်ပေးအရင်ဝန်ကြီးချုပ်အပေါ်ထားစီမံခန့်ခွဲမှုညံဖျင်းခဲ့ပြီးသဘောထားစစ်တမ်းကောက်ယူမှုတွေမှာလူမုံများခဲ့တယ်လို့ထောက်ပြကာအစိုးရပါတီဖြစ်တဲ့အလို့သမားပါတီခေါင်းဆောင်ဖြစ်ကပါဖယ်ရှားပစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တင်းလာနေညာထိတ်တန်းရောက်တဲ့တဲ့တွေကိုမအေးတနာကျော်နဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင်ခုတော့တင်းဆောင်မတွေကိုဆက်လိုက်တင်ပြသွားမှာပါနိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီးရင်မှာရွေးနေတဲ့အပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဝေဖန်လိုက်တယ်လို့ရွေးကောက်ပွဲကော်မရှင်အနေနဲ့ဥပဒေနဲ့မညီတဲ့လှုပ်ဆောင်မှုတွေလုပ်နေတာတွေလည်းရှိတယ်လို့ပြောဆိုလိုက်ပါတယ်တခြားပါတီတချို့ရဲ့ဥပဒေမဲ့လှုပ်ဆောင်နေမှုတွေကိုကော်မရှင်ကိုတိုင်ကြားပေမဲ့လည်းအရေးယူပေးခြင်းမရှိဘဲနဲ့မျက်ကွယ်ပြုထားတယ်လို့လည်းပြောဆိုပါတယ်ဒီတင်းကိုတော့ VOA မြန်မာပိုင်းကမတ်မေခါကအခုလိုတင်ပြပို့ထားပါတယ်
ဒီကနေ့ပါတီအောင်နိုင်ရေးရုံးခန်းမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေကိုမီဒီယာနဲ့တွေ့ဆုံချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအခုလိုပြောဆိုလိုက်တာပါ
ဒီဦးတင်ဝင်းလို့ဆိုတဲ့အနေနဲ့ပေါ့ဒါကျွန်တော်တို့တင်ပြရတော့ကတော့ဒီတိုင်းပါပဲပြောရပြီးတော့ဖတ်ဖို့တင်တယ်ဒီပြရတော့တမတော်ကကင်းရှင်းသွားပြီးဖြစ်တယ်ဒါမှမဟုတ်သူကရွေးကောက်ပွဲဖွင့်ရတော့ဆိုပြီးတော့ပြောရပြီးတော့အဲ့ဒီမှာပြောပြီးတော့ဒီဟိုတော့ချိန်ခံရတဲ့အချိန်မှာပြောပြီးပြောတာကဒုက္ခတွေဆက်ရှိတယ်ဆိုပေမဲ့အဲ့ဒီပုဂ္ဂိုလ်ကပြန်လာပြည့်တဲ့အခါမှာဖူးတည်ဝင်မှုတော့နဲ့မူလတာဝန်ဖြစ်တဲ့ဘုံမူကြီးတင်ဝဲအနေနဲ့တန်းပြေပြန်လို့ရှိဖို့တန်းခိုင်းတယ်ဆိုတာပေါ့ရှိဖို့ကဆောင်ရတဲ့အချက်တွေကိုပြန်လည်ပြီးတော့တန်းပြေပြန်ဆောင်ရွက်ပြေးလိုက်တယ်ပြီးတော့လူတွေကိစ္စဟာဒီဟာဝင်လည်းပဲကျွန်တော်ကောက်ဝတ်တယ်ဟုတ်တင်တာပေါ်မှာလည်းအနာနောက်ကျသွားပြီပါပြီးတော့ကြောက်ပြတဲ့တဲ့ဒါကိုလက်လူရှိလိုက်တဲ့ကိစ္စပေါ်နေပြီးတွေ့ပါတယ်
မကြသေးခင်ကရန်ကုန်တိုင်းလုံကြုံရင်းနဲ့နေဆက်ရေးရာဝင်းကြီးတာဝန်ကနေအငိမ့်စားယူခဲ့တဲ့ဥတင်ဝင်းနဲ့ပတ်သက်ပြီး NLD ကနာယကဥတင်ဦးကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ဒါပြင်လက်ရှိမှာတက်မတော်ကနေအငိမ့်စားယူပြီးနိုင်ငံရေးနယ်ပယ်တဲ့ကိုဝင်ရောက်လာတဲ့တက်မတော်သားဟောင်းတွေဖြစ်တဲ့ဦးလာထေဝင်ဦးဝေလွင်နဲ့ဝင်းကြီးဟောင်းဦးမြင့်လှိုင်တို့ဟာထုတ်ပြန်ထားတဲ့စီကံချက်တွေကိုမလိုက်နာဘဲမဲဆွယ်စည်းရုံးမှုလှုပ်ဆောင်ခဲ့တဲ့အထောက်ထားတွေရှိပေမဲ့ရွေးကောက်ပွဲကော်မရှင်ကအရေးမယူခဲ့ဘူးလို့သူကထောက်ပြပြောဆိုခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဗဟိုကော်မတီဝင်ဦးဝင်းထိန်ကလည်းမဦးပင်ကနေကြန့်ခိုင်ရေးပါတီလွှတ်တော်ကိုယ်စားလှယ်အနေနဲ့ဝင်ရောက်ရှင်ပြိုင်မဲ့တိုင်းညွတ်မှာမိဘနှစ်ပါးစလုံးနိုင်ငံသားသားဖြစ်ကြောင်းထောက်ထားတွေရှိနေပေမဲ့ကော်မရှင်အနေနဲ့လွှတ်တော်ကိုယ်စားလှယ်အနေနဲ့ဝင်ရောက်ရှင်ပြိုင်ခွင့်ပေးထားကြောင်းဒီပေါ် NLD အနေနဲ့တင်ပြခဲ့ပေမဲ့ကော်မရှင်ကကိုယ်စားလှယ်အဖြစ်ရုပ်သိမ်းခြင်းမရှိဘဲစစ်ဆေးနေဆဲဖြစ်တယ်လို့သာအကြောင်းပြချက်ပေးခဲ့တယ်လို့ဦးဝင်းထိန်ကပြောပါတယ်
အဲ့ဒီကျေးဇူးရကမဘာသာထုတ်တာသိကြတယ်ကျွန်တော်တို့ဗာဒီဥက္ကဋ္ဌကိုနာမည်တဲ့ခေါ်ကခေါ်ပြတဲ့အပြင်ကိုကျွန်တော်တို့ဟာသူတို့မျိုးဘာသာသာနာဥရီမထောက်ခံတဲ့အကြောင်းမင်းပေးဖို့ဆိုတဲ့လို့ဆိုတဲ့စအဲ့ဒါနဲ့ပတ်သက်လို့ဖြောင်းဝင်တဲ့ပုဂ္ဂိုလ်ကအနာဂတ်ပါတီကြီးရပုဂ္ဂိုလ်မျိုးဝကျုံမော်ဒီဟင်္ဒရာတို့ပတိန်တို့မှာဆိုလို့ရှိရင်အဲ့ဒီဒီရန်ကုန်ကနေပို့လိုက်တဲ့ကျင်းကျတဲ့အထုတ်လိုက်အထုတ်လိုက်ကိုကျွန်တော်ဓာတ်ပုံရှိတယ်ဖြောင်းဝင်တဲ့စာတွေရှိတယ်ဖြောင်းဝင်တဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒါနဲ့ပတ်သက်ပြီးအကျိုးကြောင့်ဖော်ပြပြီးတော့ UEC ကိုတင်ပြတဲ့အခါမှာကျွန်တော်တို့ပြောတာကိုဘယ်လိုမှအရေးမပေးဘူ
းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဗဟိုကော်မတီဝင်ဦးဝင်းထိန်ပြောဆိုထားတာပါလက်ရှိနောက်ဆုံးထုတ်ပြန်ထားတဲ့မဲဆင်းနဲ့ပတ်သက်ပြီးကြုံတွေ့နေရတဲ့အပေါ်မှာလည်းသူကခုလိုပြောပြပါသေးတယ
်ဒီရန်ကုန်တိုင်းကတချို့မြို့နယ်တွေမှာတွေ့တာရောနေရဆိုတာရှမ်းပြည်မှာရောတင်းတားရင်မှာရောတိုင်းနယ်ပြည်တွေအနှံ့မှာတွေ့တာတချို့မိသားစုတွေမှာကိုမိသားစုဖို့ဖဲနဲ့လူတွေပို့နေတယ်လေးယောက်ပေါ်တာရှိတယ်ရှစ်ယောက်ပေါ်တာရှိတယ်အဲ့ဒါကိုတက်ဆိုင်ရမိသားစုတွေကမြို့နယ်ကော်မရှင်ကိုသွားပို့တယ်ကောက်ွက်မယ်လို့ပြောတာကောက်ွက်ပိုင်ွက်မရှိဘူးလာဘကကွာလာဘကကိုသွားပြီးတော့ပြောတဲ့ခါကျတော့ဒါကသူတို့နဲ့ဆိုင်ကော်မရှင်နဲ့ဆိုင်ပြီးအဲ့လိုပေါ်ရောပို့တယ်ပို့တဲ့ပုံကိုယ်တွေကဘယ်သူတွေလဲကျွန်တော်တို့မသိတမျိုးနဲ့တမျိုးတွေမှာပို့နေမယ်ဆိုလို့ရှိရင်တတိုင်းလို့ဆိုရင်တောင်းတဲ့တိန့်တဲ့ချီရှိမယ်လို့ကျွန်တော်မှတ်စား
မဲစင်းရင်မှောင်ရင်မှုတွေကြောင့်ပါတီအောင်နိုင်ရေးအပေါ်မှာထိခိုက်နိုင်တယ်လို့ဗဟိုကော်မတီဝင်ဦးဝင်းထိန်ကပြောပါတယ်ပါတီအောင်နိုင်ရေးအတွက်မဲဆွယ်စည်းရုံးနာမှာအခက်အခဲတွေရှိနေပေမဲ့ရာဂိုင်းနှုံပြေအောင်မြင်အောင်လှုပ်ဆောင်မှာဖြစ်ကြောင်းပါတီရဲ့နိုင်ရကဦးတင်ဦးကပြောပါတယ်
မမေခါသတင်းပေးပို့ထားတာပါရှင် VOA ကနေတနင်္လာနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်တောတာရှင်များရှင်2015ရွေးကောက်ပွဲဟာနိုင်ငံအပြောင်းအလဲအတွက်အရေးကြီးလာတဲ့အဆုံးဖြတ်ဖြစ်တာမို့ပြည်သူတွေအနေနဲ့မိမိတို့ရဲ့ဆန္ဒမဲပေးပိုင်ခွင့်နိုင်ငံသားအခွင့်အရေးမဆုံးရှုံးရအောင်မဲပေးဖြစ်အောင်ပေးကြဖို့အနုပညာရှင်တွေနဲ့လူငယ်တွေကတိုက်တွန်းလို့ဆိုလိုက်ပါတယ်မာရွင်နေတဲ့မဲစင်းတွေကိုပြင်နိုင်ဖို့ကရတရတပတ်စာလောက်ပဲကြံတော့တာမို့မဲစင်းစစ်ဆေးပြီးမာရင်ပြင်ဖို့ပြည်သူကနေပြည်သူအချင်းချင်းအရေးတကြီးစီယုံလုံးဆောင်နေကြတာဖြစ်ပါတယ်အသေးစိတ်ကိုတော့မဆုမုံကဆက်ပြောပြထားပါရရှင
်ဟုတ်ကဲ့ပါလာမယ့်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်မဲပေးနိုင်တဲ့မဲဆန္ဒရှင်စည်းရင်ကိုစက်တင်ဘာလ၁၄ရက်နေ့ကဒုတိယအကြိမ်ဖြစ်နောက်ဆုံးထားထုတ်ပြန်ခဲ့တာဖြစ်ပြီးစက်တင်ဘာလ28ရက်နေ့နောက်ဆုံးထားပြီးပြန်လည်ပြင်ဆင်ကြဖို့ကိုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတာဖြစ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲမှာအဓိကအကျဆုံးနဲ့အရေးပါဆုံးဖြစ်တဲ့ဆန္ဒမဲပေးပိုင်ခွင့်ရှိသူပြည်သူတွေနိုင်ငံသားအခွင့်အရေးမဆုံးရှုံးရအောင်အနုပညာရှင်တွေနဲ့လူငယ်တွေကပြည်သူတွေကိုရွေးကောက်ပွဲအသိပညာပေးကမ်ပိန်းတွေနဲ့လိုက်လံနှိုးဆော်နေပါတယ်။မဲပေးပိုင်ခွင့်ရှိသူပြည်သူတိုင်းမဲပေးနိုင်ရင်မဲစည်းရင်းနေမှန်မှန်မှန်သွားကြည့်ကြဖို့မဲပေးကြဖို့ပါဝင်ဆောင်ရွက်နေတဲ့ရုပ်ရှင်ဂီတစာပေစားတဲ့အနုပညာနယ်ပယ်ကအနုပညာရှင်တွေကရုပ်ရှင်သရုပ်ဆောင်ထွန်းအင်ဒရာဘိုကနိုင်ငံအပြောင်းအလဲအတွက်ပြည်သူတွေမဲပေးပြစ်အောင်ပေးကြဖို့အခုလိုတိုက်တွန်းလိုက်ပါတယ
်နိုင်ငံတော်ကနေပြီးတော့မှနိုင်ငံအဖြစ်အတိမတ်ပြုပေးတဲ့ကတ်ကိုကန့်ဆောင်ထားစေကမူသူ့ရဲ့မဲစည်းရင်းမှာကိုယ့်နာမည်မပါရင်ထည့်ခွင့်မရတာကြောင့်မလို့မဲစည်းရင်းကြည့်ကြဖို့တိုက်တွန်းတာပါရှင်အဓိကတော့မဲရဲ့တန်ဖိုးကိုပြည်ပြချာချာနားမလည်တဲ့ပြည်သူများကိုကျမတို့ကစော်ဩကျင်တာပါမဲတပြားဆိုတာဟာကိုယ့်အုပ်ချုပ်မဲ့အစိုးရကိုရွေးချယ်ပိုင်ခွင့်ဖြစ်ပါတယ်နိုင်ငံသားတစ်ယောက်ရဲ့အမြင့်ဆုံးအာဏာဖြစ်ပါတယ်အဲ့ဒါကြောင့်မလို့မဲကိုထည့်ပြအောင်ထည့်ရပါမယ်ထည့်ပြနေဆိုတဲ့စိတ်ဆန္ဒရှိရင်မဲထည့်မယ်ဆိုတာအခုတည်းနဲ့မပြီးပါဘူးမဲစည်းရင်းမှာကိုယ့်နာမည်ပါမှဖြစ်မှာပါအဲ့ဒီအတွက်ကြောင့်တပတ်ပဲကြံပါတယ်မဲစည်းရင်းမြန်မြန်သွားစစ်ကြပါလို့တိုက်တွန်းလိုပါတယ
် Independent Youth for Change လို့အမည်တွင်တဲ့ចောင်းသားလူငယ်တွေစုဖွဲ့ထားတဲ့လူငယ်တွေကလည်းရွေးကောက်ပွဲအသိပညာပေးစတစ်ကာကမ်ပိန်းလုပ်ငန်းတွေကိုမြို့နယ်အနှံ့လိုက်လံဆောင်ရွက်ပေးနေကြပါတယ်။ပြည်သူတွေရွေးကောက်ပွဲဆိုင်ရာအသိပညာတိုးစေဖို့လူစီကားရနေရာတွေအခြေခံလူတန်းစားအများစုရှိတဲ့ဆင်ခြေဘုံတွေကိုတွားရောက်ဆွေးနွေးပညာပေးလှုပ်ရှားနေကြတယ်လို့ဦးဆောင်လူငယ်တဦးဖြစ်တဲ့မတ်ရွှေဆက်ကပြောပါတယ်
။အဲဒီမှာကိုယ့်နာမည်ပါမပါပေါ့နော်။ကိုယ့်နာမည်ပါမှသွားတော့ဆစ်ပေးဖို့မပါခဲ့ဘူးဆိုလို့ရှိရင်ဘာကြောင့်မပါရလဲ။ဟိုမပါဘူးဆိုလို့ရှိရင်အဲ့မှာမဲယုံမှာလက်မှတ်မဲယုံမှာပြင်လို့ရတဲ့ကျွဲအကြောင်းပေါ့နော်။အဲ့အမျိုးတွေကိုတချို့ကြတော့လုံးဝသိမှန်းသာမသိဘူးမဲစင်းတော့ဘာမှမသိဘူးဘယ်နေ့မှမဲစင်းကထားမှန်းတော့မသိဘူးဆိုရယ်လူမျိုးတွေလည်းရှိနေရဲ့အတွက်ပေါ့နော်အဲ့ဟာမျိုးတွေဥစားပေးပြီးလုပ်တယ်ဒီကရှိရဲ့တက်ကဘယ်လိုကောက်လို့ဘယ်မှာမှာရွှေကောက်ပွဲမှာမဲပေးနိုင်ဖို့မဲစင်းမှာကိုယ့်ရဲ့နာမည်စီးရင်မှန်မှန်ကန်ကန်ပါလာဖို့အဲ့ဒါကိုဒီကထားပြီးရွှေပဲပြီးလုပ်တာပါမှာ
နိုင်ငံအတွက်အရေးကြီးအပြောင်းလဲမှာပြည်သူတွေအားလုံးပါဝင်နိုင်ရေးလူငယ်တွေဘက်ကတက်နိုင်တဲ့လောက်ခွန်အားနဲ့ကိုယ်အသိစိတ်ဓာတ်နဲ့ကိုလှုပ်ရှားဆောင်ရွက်နေကြတာဖြစ်ပါတယ်လို့လည်းရွေးကောက်ပွဲအသိပညာပေးလှုပ်ရှားနေတဲ့လူငယ်တွေကပြောပါတယ်
ဒီဟာကရွေးကောက်ပွဲဆိုတာကတနိုင်ငံလုံးတိုင်းတာမြင်နေဆိုလို့ရှိရင်ရန်ကိုအရေးကြီးပါတယ်ကိုယ့်ဘက်ကပေါ့နော်ကိုယ့်ဘက်ကဒါနိုင်ငံသားတယောက်ရဲ့အမြင့်ဆုံးအာဏာဖြစ်တဲ့ဟိုမဲပေးနိုင်တဲ့အခွင့်အရေးအမြင့်ဆုံးအာဏာပဲအဲ့တော့အကုန်လုံးစိတ်ပါဝင်စားစွာနဲ့ပေါ့နော်ဒီနိုင်ငံရေးကိုစိတ်ပါဝင်စားရတဲ့ကိုတိုက်တဲ့အစိုးရကိုကိုရွေးချယ်နိုင်ခွင့်ရှိတယ်ဆိုတာလေးကိုအကုန်လုံးသိစေချင်တယ်။ဒါကိုရဲ့လက်ခွင့်ကိုရဲ့မဲပေးခွင့်ဘူးတို့မှမဆုံးရှုံးစေချင်ပါဘူးအဲ့လိုမျိုးလေးပဲအကုန်လုံးသိတင်တာပေးချင်ပါတယ်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲဆန္ဒရှင်ပြည်သူတွေမဲစည်းရင်းကြည့်ဖို့မှားယွင်းမဲစည်းရင်းတွေကိုပြင်ကြဖို့မဲပေးပုံမဲပေးနည်းစတာတွေကိုအသိပညာပေးလှုပ်ဆောင်နေပေမဲ့လို့ရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုတွေမှာအားနည်းချက်တွေရှိတယ်လို့ဝေဖန်မှုတွေရှိနေချိန်မှာပဲအခုလိုရုပ်ရှင်ဂီတစပေးလောကအနုပညာရှင်တွေနဲ့လွတ်လပ်တဲ့ဒီမိုကရေစီလိုလားတဲ့လူငယ်တွေနိုင်ငံရေးအင်အားစုတွေဘက်ကရွေးကောက်ပွဲအသိပညာပေးမှုလုပ်ငန်းတွေကိုပြည်သူတွေနဲ့အတူပူးပေါင်းလှုပ်ရှားဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်
တော်ရရှိများရှင်ရွေးကောက်ပွဲမှာမဲပေးနိုင်ဖို့အတွက်မဲစင်းရင်မှာပါမပါစစ်ဆေးရမယ်နောက်ဆုံးရက်ဟာ28ရက်နေ့မှုရက်ပိုင်းပဲလိုပါတော့တယ်ပြည်သူတွေမဲစင်းရင်စစ်ဆေးဖို့နဲ့ပတ်သက်ပြီးကြုံနေကြရတဲ့အခက်အခဲတွေနဲ့ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားကြမလဲဆိုတာကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါတယ် ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။တိုင်းရိုက်ဒေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ VOA ကလည်းတနင်္လာနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တော်တာရှင်များရှင်တိုင်းရင်းသားလက်နက်ကိုင်တို့နဲ့နိုင်ငံရေးဆွေးနွေးပွဲတွေပြီးမှ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရမယ်ဆိုတာနဲ့ထောက်ရငြိမ်းချမ်းရေးမရခင်အချိန်ထိစစ်တပ်ဟာနိုင်ငံရေးမှာဆက်လက်ပါဝင်ပတ်သက်နေရမယ်လို့လက်ရှိအာဏာရပါတီဘက်ကခံယူထားတဲ့အကြောင်းပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြောဆိုပါရယ်ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်နိုင်ရေးကိုဦးတည်နေပြီဖြစ်တယ်လို့လည်းလက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြောဆိုပြီးတော့မဲဆွဲစည်းရုံးခဲ့တာပါဒီပေါ်တိုင်းရင်းသားကောင်းဆောင်တို့နဲ့တုံသက်သူတို့ကဘယ်လိုရှုမြင်ကြပါသလဲအသေးစိတ်ကိုတော့မတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါရယ်ရှင်
အာဏာရပြည်တော်စုချန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကအခြေခံဥပဒေပြင်ဆင်ရေးကိုမူအားဖြင့်လက်ခံထားတယ်လို့ပါတီရဲ့အထွေထွေအတွင်းရေးမှူးဦးတင်နိုင်သိန်းကဒီလ18ရက်နေ့ပါတီမဲဆွယ်စည်းရုံးရေးဟောပြောမှုအဖြစ်နဲ့ရေဒီယိုရုပ်မြင်သံကြားတို့ကနေပြောဆိုသွားပါတယ်
။ပြည်ရင်းညီညွတ်ရေးရရှိဖို့အတွက်နိုင်ငံရေးဆွေးနွေးပွဲများကျင်းပပြီးရင်ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရမှာလိုအပ်မဲ့ဥပဒေချဲ့လက်များသာမကဒီမိုကရေစီရှင်သန်ဖွံ့ဖြိုးရင်ကျက်ခိုင်မာဖို့အတွက်လိုအပ်မဲ့ဥရေချက်လက်များကိုဖွဲ့စည်းပုံအခြေခံဥရေမှာမလွဲမသွေဖြည့်ဆွက်ပြင်ဆင်ဖို့လိုအပ်လာမှာဖြစ်ပါတယ်။ဒါကြောင့်ပြည်တွင်းညီညွတ်ရေးဆိုင်ရာနိုင်ငံရေးဆွေးနွေးပွဲများပြုလုပ်ညှိနှိုင်းပြီးတဲ့အချိန်အခါမှာဖွဲ့စည်းပုံအခြေခံဥရေပြင်ဆင်ရေးကိစ္စကိုဆက်လက်ညှိနှိုင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ယခုလိုပြည်တွင်းညီညွတ်ရေးမရရှိသေးမီပြည်တွင်းပြည်ပကများရှိနေစေကာလမှာပြည်သူတို့ရဲ့အသက်အိုးအိမ်စီစဉ်တဲ့နိုင်ငံတော်ရဲ့အချုပ်အခြာအာဏာဒီတန့်ခိုင်မြဲရေးအတွက်တမတော်ဟာလွတ်တော်အစိုးရတိုင်းသားပြည်သူတို့နဲ့အတူဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်အဖွဲ့အစည်းကြီးတရားဖြင့်ကျွန်တော်တို့ပါတီကရှုမြင်ပါတယ်။ထာဝရငြိမ်းချမ်းရေးရရှိပြီးတိုင်းပြည်တည်ငြိမ်အေးချမ်းတဲ့အချိန်ခါမှာတမတော်ဟာနိုင်ငံရေးတဲ့နိုင်ငံတော်ကာကွယ်ရေးတာဝန်တွေကိုပြောင်းလဲထမ်းဆောင်သွားမှာဖြစ်လို့လွတ်တော်ရဲ့နိုင်ငံရေးဟာလည်းတဖြည်းဖြည်းပြောင်းလဲသွားမှာဖြစ်ပါတယ်။
ထာဝရငြိမ်းချမ်းရေးမရခင်အထိတက်မတော်ဟာမြန်မာနိုင်ငံရေးမှာပါဝင်နေရမှာဖြစ်တယ်လို့အာဏာရပြည်ထောင်စုချန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့မူဟာရဟာလက်တွေ့ဖြစ်လာနိုင်မဲ့အလားအလာနဲ့တယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သားကတုံ့ပြန်ပါတယ
်ကျွန်တော်တို့ဒီတိုင်းရင်းသားလက်နက်ကင်တော်လှန်ရေးတပ်ဖွဲ့တွေကိုလည်းအားလုံးပြီးကျွန်တော်တို့တပ်တွေကိုကျွန်တော်တို့တပ်ဖွဲ့တွေကိုအားလုံးဒီဒီအားစနစ်နဲ့အားလုံးဖြတ်သိမ်းရမယ်ဆိုပြီးတော့မှသူတို့ကဟိုကင်ထားတယ်လေအဲ့ဒါလည်းမဖြစ်နိုင်တဲ့ကိစ္စပါသူတို့ဘက်ကလုံးဝကိုအလျှော့ပြတဲ့ပုံမရှိဘဲနဲ့ကျွန်တော်တို့ကိုကြီးပဲတစ်ဖက်သားပေါ့လေကျွန်တော်တတ်တင်အားတို့အားလုံးဖြတ်သိမ်းမယ်သူတို့ထင်ဟိုသူတို့တွက်ထားတဲ့ဒီသာဝရငြိမ်းချမ်းရေးဆိုတာကျွန်တော်တို့တိုင်းသားလက်နဲ့ကင်ဖွဲ့တဲ့အားလုံးလက်နဲ့ချပြီးတော့မှသူတို့အောက်မှာအားလုံးအတူနေမယ်ဆိုတဲ့ပုံစံမျိုးကိုသူတို့ကတွက်နေတယ်။အဲ့ဒါမျိုးကတော့ဖြစ်ဖို့အလားအလာဘလုံးမှမရှိနိုင်ဘူး။ဒါကတော့ကျွန်တော်တို့ခံယူထားတဲ့အပိုင်းပေါ့လေ
။ဒါပေမဲ့တိုင်းရင်းသားလက်နက်ကအရေးဖြည့်ရှင်းရမယ်ဆိုတာကတော့မြန်မာအစိုးရဆက်ဆက်အဓိကထားလှုပ်ဆောင်ကြရမှာဖြစ်တယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်ဘဲဖက်ဒရယ်ပြည်ထောင်စုတိစောက်ဖို့ဆိုတာကလည်းမဖြစ်နိုင်တဲ့အကြောင်းတိုင်းရင်းသားခေါင်းဆောင်တို့ဖြစ်တဲ့နိုင်ဟန်သားကပြောပါရယ်။တချိန်တည်းမှာပဲမြန်မာနိုင်ငံရေးမှာတက်မတော်ကပါဝင်ပတ်သက်နေတာကြောင့်ဒီမိုကရေစီထွန်းကားရေးနဲ့တိုင်းရင်းသားတို့နဲ့ပြည်လဲရေးတို့မှာအခက်အခဲဖြစ်စေတယ်လို့ယူဆတဲ့အကြောင်းသတင်းစာဆရာဦးစီသူအောင်မြင့်ကဝေဖန်ပါတယ
်တက်မတော်ကောင်းဆောင်တွေလောက်တာကတခုတည်းပဲသူတို့အာယုံကဒီနိုင်ငံရေးဘက်ကပဲရောက်ပြီးတော့မှဟိုတိုင်းပြည်ရဲ့ဒီအစိုးရအာဏာပေါ့အဲ့ဒါရဖို့ပဲကြိုးစားနေတဲ့ခါကျတော့ကျန်တဲ့ဘက်တွေမှာလစ်ဟင်းပြီးတော့မှတိုင်းပြည်အချုပ်အခြာအာဏာကိုထိန်းအောင်လဲသူတို့မလုပ်နိုင်ဘူးခုဒါဝါကိစ္စတို့မိုင်းလာကိစ္စတို့အရန်ကိုထင်ရှားတာပဲ။တက်မတော်တရားအနေနဲ့ဆိုဒါတတော်ကိုသိခါကြစီတဲ့ကိစ္စမျိုးတွေပဲ။ဆိုအဲ့ဒါအဓိကဘာကြောင့်ဖြစ်ရသလဲဆိုတော့တက်မတော်ကဒီနိုင်ငံရေးအာရုံစိုက်ပြီးတော့အစိုးရအာဏာရဖို့ပဲအကုန်လုံးသူ့ရဲ့အာသွန်ခွန်ဆိုင်လုပ်နေတဲ့ခါကျတော့တကယ်တိုင်းပြည်အချုပ်အာဏာအခြားအာဏာထိန်းသိမ်းမှုကိစ္စတွေနော်တက်မတော်ကာကွယ်ရေးစွန့်ရည်တွေပါဒီမှာကြာချင်းသွားတယ်ဆိုတော့အဲ့ဒါပြရတာပဲ။ဒါကြောင့်မလို့ဒီပြည်ခံပြိုးပါတီရဲ့မူဝါဒတက်မတော်ပေါ်ထားတဲ့မူဝါဒဆိုကျွန်တော်ထင်တယ်ဒါမမှန်ဘူးကျွန်တော်ဒူးချင်းဆိုမထောက်ခံနိုင်ဘူးလို့ထင်တယ်
ပြည်ထောင်စုချန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးအေးချမ်းတာယာရေးနဲ့ ဖွံ့ဖြိုးတိုးတက်ရေးတို့အတွက်မဲပေးကြပါလို့မဲဆွဲသွားပါတယ်ရှင်
။မတင်ကြီးထိုက်ကမဲမြန်းတင်ပြသွားရပါရှင်။ဒီကနေ့ပထမပိုင်းအဆုံးသတ်ခင်မှာထိုင်းမြန်မာနယ်စပ်ကပြစ်ခတ်မှုဖြစ်တဲ့သတင်းတပုတ်နောက်ဆုံးတင်ပြပါောင်းမယ်။ထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်ခရိုင်တွင်းကဘန်မိုင်နန်းဆွိုင်ကရင်နီအမတ်တစ်ဒုက္ခတဲ့စခန်းမှာမနေ့ညပိုင်းကတနက်နဲ့ပြစ်ခတ်မှုဖြစ်ခဲ့ရာကြောင့်စခန်းမှာနေထိုင်သူဒုက္ခတဲ့2ဦးသေဆုံးပြီးတော့3ဦးဒဏ်ရာရရှိသွားပါရယ်။တနက်နဲ့ပြစ်သူဟာစိတ်ဝေဒနာခံစားနေရလို့ဖြစ်ပြီးဒီကနေ့တနင်္လာနေ့ညနေပိုင်းမှာတော့လုံချုံရေးတာဝန်ခံတွေကသူ့ကိုဖမ်းဆီးဖို့ကြိုးစားနေစမှာပဲဆုံးသွားခဲ့တယ်လို့ဆိုပါရယ်။အကြောင်းစုံကတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါရယ်
။ထိုင်းမြန်မာနယ်စပ်ကမရောက်ဆောင်ခရိုင်အတွင်းမှာရှိတဲ့ဒေသအခေါ်နိုပအလို့အမည်ရတဲ့ဘတ်မိုင်နန်းဆွယ်ကရင်နီအမှတ်တစ်ဒုက္ခသည်စခန်းမှာတနင်္ဂနွေနေ့ညကပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်လူ2ဦးသေဆုံးပြီး3ဦးပြင်းထန်စွာဒဏ်ရာရရှိခဲ့တာပါပြစ်ခတ်သူဟာစိတ်ကြဝေဒနာခံစားနေရတာမို့ဒုက္ခသည်စခန်းကဈေးကမ်းမှာစိတ်ကူးသမှုခံယူနေသူတူဦးဖြစ်ပြီးသူဟာလက်လုံးတလုံးထိုးတနက်နဲ့စခန်းတွင်ကရင်နီရိုးရာပွဲတော်လုပ်နေတဲ့အချိန်မှာလူစုလူဝေးထဲတနက်နဲ့ပြစ်ခတ်ခဲ့တာလို့ဆိုပါတယ်ပြစ်ခတ်မှုကြောင့်2ဦးသေဆုံးသွားခဲ့ရကြောင်းမျက်မြင်တွေ့ရှိခဲ့ရတဲ့ဒုက္ခသည်တူဦးကပြောပါတယ
်ရက်ခွက်73မှာဖြစ်တယ်ရက်ခွက်စနစ်ကဒီကရင်နီရိုးရာဒီကူပွဲလောက်တယ်လေအဲ့ဒါပွဲတော်လက်လက်ကနေလက်လူအုပ်စုပေါ့နော်အဲ့မှာတနတ်တမအဲ့ဒီအုပ်စုပြစ်လိုက်တယ်ပေါ့နော်သူပြစ်တာကဒီဟိုတလုံးဖြူဥစားဒီတော်လိုက်တဲ့ဥစားတနတ်လေအဲ့ဒါနဲ့ပြစ်လိုက်တော့ဟိုမှာလူကအွန်လိုင်းနေရောမှတစ်ချက်ချက်ပြီးတော့လေးအဲ့ဒါ၄ယောက်လောက်ကြာသွားတယ်အဲ့မှာ၂ယောက်တော့တည်သွားတယ်၂ယောက်တော့တိုင်ရန်ရတာပေါ့နော်နောက်ထပ်တစ်ချက်တစ်ချက်ပြည်တယ်အဲ့မှာတယောက်လက်ဟောအဲ့ဒါဖြစ်လက်ပေါ့မဖြစ်လက်ချီအမှန်တရား၃ယောက်ရမှာမယောက်ပြီးရ
တယ်တင်းလာနေနေ့လယ်ပိုင်းအထီတော့ပြစ်ခတ်ခဲ့သူဟာရက်ွက်73တဲကနေတလုံးမှာနေထိုင်နေပြီးတနက်ကင်ဆောင်ထားတဲ့အတွက်လုံချုံရေးအာဏာပိုင်တွေကအင်အားတွေနဲ့တနက်သမားကိုအရှင်ဖမ်းဆီးရမိဖို့အတွက်ကြိုးစားခဲ့ကြတယ်လို့ဆိုပါတယ်ညနေပိုင်းမှာတော့မနေ့ကပြစ်ခတ်မှုတွေအတွင်းမှာရထားတဲ့ဒဏ်ရာနဲ့တနက်သမားတေဆုံးသွားခဲ့ရကြောင်းဒုက္ခသည်တဦးကပြောပါတယ်
သူမှဒဏ်ရာရထားတာရှိတယ်မနေ့တော့မနေ့တော့ညနေ9နိုင်ခွဲမှသူစပြည့်တဲ့အချိန်မှာဒုတိယစီစံပြည့်တဲ့အချိန်မှာအဲ့ဒီအင်းနီနာချင်းကသူ့ဒိုမီနန့်သူ့လမ်းပြည့်တယ်လေလူကလူတွေလည်းပြည့်နေတယ်သူ့ဒိုမီနန့်လမ်းပြည့်တော့သူ့ရဲ့ညာဖက်ကျော်မှထိရောမှန်သွားတော့ဘောနော်ဆိုတော့အဲ့ဒီဒဏ်ရာအဲ့ဒီဒဏ်ရာလက်ရှိထားတာသူကျွန်တော်တို့ထင်တာဒီညာမနေ့မလင်းဆိုသူအသက်ပြောင်းနိုင်ပြောင်းလောက်တယ်ပေါ့အဲ့ဒီဒဏ်ရာနဲ့ခံနိုင်မှာမဟုတ်လို့ထင်တာအဓိကတော့သူ့အရှင်ဘုရားအရှင်ဖောင်းဖို့ကြိုးစားခဲ့ပါတော့မနဲ့ဒီမနဲ့ရှိနိုင်ကြတဲ့အားလေ
းတေဆုံးသူတွေကတော့အသက်18နှစ်အရွယ်ခူးထေးတယ်နဲ့အသက်42နှစ်အရွယ်ခူးဆဲတယ်ဖြစ်ပြီးတနက်နဲ့ပြစ်ခတ်ခဲ့သူကတော့အသက်39နှစ်အရွယ်ခူးထေးတယ်ဖြစ်တယ်လို့ဆိုပါတယ်တနက်နဲ့ပြစ်ခတ်သူဟာသားသမီး2ယောက်ရဲ့ဖခင်ဖြစ်ပြီးစိတ်ကြဝေဒနာခံစားနေရတဲ့အတွက်ဒုက္ခသည်စခန်းမှာဆေးဝါးကုသမှုခံနေရသူတူဦးဖြစ်တယ်လို့လဲဆိုပါတယ်။သူဟာကယားလူမျိုးဖြစ်ပြီး1996ခုနှစ်ကတည်းကဒုက္ခသည်စခန်းမှာနေထိုင်သူတူဦးဖြစ်တယ်လို့ဆိုပါတယ်။သူဟာရက်ွက်73မှာနေထိုင်နေသူဖြစ်ပြီးအခင်းဖြစ်ပွားပြီးချိန်ကစလို့အဲ့ဒီရက်ွက်ထဲကဒုက္ခသည်တွေကိုအာဏာပိုင်တွေကဖယ်ရှားခိုင်းထားတယ်လို့အဲ့ဒီအနီးတစ်ဝိုက်မှာရှိတဲ့ဒုက္ခသည်စခန်းတွေကအကြောင်းကိုလည်းပိတ်ထားရတယ်လို့ဆိုပါတယ်။သူ့လိုပဲအလားတူစိတ်ကြဝေဒနာရှင်တချို့လည်းဒုက္ခသည်စခန်းထဲမှာရှိနေသေးတဲ့အတွက်အလားတူဖြစ်ရမျိုးတွေထပ်ဖြစ်လာမှာကိုဒုက္ခသည်တွေကစိုးရိမ်ပူပန်နေကြပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်တသိန်းကျော်ခိုးလုံနေထိုင်နေကြပါတယ်။ကရင်နီဒုက္ခသည်စခန်းမှာတော့လက်ရှိလူဦးရေ1000ကျော်နေထိုင်နေပါတယ်ရှင်
။မအေးအေးမှတင်ပြသွားရပါရှင်။ VOA ကနေသတင်းလာနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျမတို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေတစင်ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့တဲ့အသေးချင်းတွေတောင်းယူလဲဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0939312555လေးကိုခေါ်ဆိုနိုင်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းစီစဉ်စာလိုက်တက်တာမှ855ဘို့စာလိုက်ကြီးကိုစာရေးသားပေးပို့နိုင်ကြပါတယ်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့စက်တင်ဘာလ23ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနာဆင်ရမယ့်အစီအစဉ်တွေထဲမှာတော့
ဒီမတူကွဲကြတယ်ဆိုတဲ့နေရာမှာအများကြီးရှိရဲပေါ့လူတယောက်မှဟိုတယောက်နဲ့တယောက်ဒီကျမတို့ဒီဟိုပုံစံမတူစဉ်းစားပုံစဉ်းစားနေတယ်မတူပေါ့နော
် Food Pride ပညာသင်ဆုရပြီးတော့ American နိုင်ငံ Florida ပြည်နယ်တက္ကသိုလ်မှာမဟာဘွဲ့သင်တန်းတက်နေတဲ့မတ်ဒင်ရှန်နိုင်ရဲ့ယုံကြည်ရာကိုသူယုံကြည်ရာအစီအစဉ်မှာကြားရမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလောသတင်းအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာဖွဲ့စည်းထားတဲ့နိုင်ငံတော်အယံဆန်ထားရှိရေးကော်မတီအနေနဲ့သတ်မှတ်ထားတဲ့အတိုင်းအယံဆန်တိုးလောင်ရေးကိုဦးစားပေးလှုပ်ဆောင်တင်တယ်လို့မြန်မာနိုင်ငံဆန်စပါးအသင်းချုပ်တာဝန်ရှိသူတွေကပြောပါရယ်ဒါမှလည်းမကြာခင်တုန်းကဖြစ်သွားခဲ့တဲ့ရေကြီးရေရှမ်းမှုတွေလို့အရေးပေါ်အခြေအနေနဲ့ရင်ဆိုင်ရတဲ့အခါလိုအပ်သူတွေကိုအကူအညီချက်ချင်းပေးနိုင်မှာဖြစ်တယ်လို့ဇေနုံရုတ်တရက်ထိုးတက်မှုတွေကိုလည်းဟန်တာနိုင်မယ်လို့ပြောပါရယ်မြန်မာနိုင်ငံဆန်စပါးအသင်းချုပ်ဒုတိယဥက္ကဋ္ဌဒေါက်တာဆိုးထိုးနဲ့ဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရယ်ရှင်
ကြည့်မှုကြောင့်ပျက်စီးသွားတဲ့လေယာဉ်မြေတွေပြန်လည်ထူထောင်ရေးအတွက်ကတော့တော်တော်လေးအချိန်ယူလုပ်ဆောင်ရအောင်မယ်ထင်တယ်နော်ဆရာ
။ဉာဏ်နဲ့ဆက်ရိုးတို့ပြန်လည်ပြီးမွေးမြူမှုတို့ဒါတို့လည်းကျွန်တော်တို့ကလိုအပ်တဲ့အရင်းအနှီးပေါ့နော်။အရင်းအနှီးဆိုတာငွေကြီးတဲ့ကျွန်တော်တို့လိုအပ်တဲ့ဆက်ရိုးတဲ့ဆိုတဲ့ခုနကမျိုးစဘာအမေဩဇာနောက်ဒီခုနပြောတဲ့ဆက်ရိုးနည်းပညာပေးမှုဒါတွေရတဲ့ကျွန်တော်တို့လိုအပ်တယ်။ဉာဏ်နဲ့မွေးမြူရေးအတွက်ဆိုတဲ့သူမွေးမြူရေးငါးဆိုတဲ့ငါးနဲ့ပတ်သက်တဲ့ဒါခုနဒီလိုအပ်တဲ့ဒီအင်းကြီးဒါတွေလိုအပ်ချက်တွေရှိနေအောင်နော်ဒါတွေကတော့ခုနပြောလိုဒီပြည်ပြဝပြန်လဲပြီးကျွန်တော်ပံ့ပိုးမှုပေးမှာပဲကျန်တဲ့ညနေထူမှာပေါ့အဲ့လိုမဟုတ်ဘူးဆိုတော့ကျွန်တော်ကဒီရင်းဘက်ကတော့ရှော့တော့၄-၅နှစ်ထိကျွန်တော်ကသွားနေနေနေတာရှိပါတယ်နောက်ဘာဖြစ်လာမလဲဆိုရင်ခုနလေတမားရဲ့လေဆက်မလုပ်နိုင်တဲ့အတွက်ကြောင့်လေယာဉ်တွေဆုံးခွာပြီးတော့မှဒါမျိုးတက်လာပဲသူတို့ဘီဘောက်ကိုထွက်ခွာသွားတဲ့အခါကျရင်နောက်ရေရှည်မှာလဲကျွန်တော်ရဲ့အတိုင်းကြီးရေခုန GDP ရဲ့အထိခိုက်မယ်နောက်တော့ခုနလေယာအဝင်ဝင်မှရှိတဲ့လေသမားတွေပြီးတော့ဆုံးဆုံးမှုရှိတာမယ်။နောက်ရေရှိဆိုရင်စားနပ်ရိက္ခာပုံရိပ်တွေပါကျွန်တော်ထိခိုက်လာတဲ့နေထိုင်မှုရှိတာနေမှာ
။မြန်မာနိုင်ငံမှာရောဆရာဟိုအရန်တူလောင်ထားတဲ့ဆန်တွေပါတွေရှိသလားဆရာဟိုနှစ်စင်ပေါ့နော်ဒီပုံမှန်အဖြစ်ဟိုနိုင်ငံတော်အစိုးရပဲဖြစ်ဖြစ်ဆရာတို့ဆန်စပါးအသင်းချုပ်ကပဲဖြစ်ဖြစ်ပေါ့ဟိုအများသောအဖြစ်တော့နိုင်ငံတော်အစိုးရကဒီအနောက်နိုင်ငံတွေမှာဆိုလဲလှုပ်လေရှိကြလေသူတို့အရန်တူလောင်ထားတာအိန္ဒိယမှာဆိုလဲအဲ့လိုသူတို့တူလောင်ထားတာတွေရှိတယ်။မြန်မာနိုင်ငံမှာရောအဲ့လိုမျိုးရှိသလားဆရာဘယ်လောက်လောက်ရှိလဲ
အဲဒီကတော့ဒုံးစံရောကျွန်တော်က ASEAN Plus 3ဆုံးဖြတ်ထားတာတော့ကျွန်တော်ဗမာပြည်ရဲ့ခွဲတဲ့အတန်းချင်းတောင်းလေးတောင်ပေါ့နော်ဒူတော်ရမယ်ဟာတော့ဒါတော့ရှိပါတယ်ကျွန်တော်ရဲ့ private sector ပေါ့နော်ညီမနိုင်ငံဆန်တော်အသင်းချုပ်ရတယ်ကျွန်တော်က2012ခုနှစ်ကစပြီးတော့ DSN သားရှိကော်မတီဆိုဖွဲ့တယ်ဖွဲ့ရောမှကျွန်တော်ကဟိုအစိုးရစီက10 billion ပေါ့နော်ဒါကိုချင်းဝင်နေတဲ့သူကပြီးတယ်ကျွန်တော်တို့private sector နေပြီးတော့ 3.5 billion တမမ 1 billion အားလုံးပေါင်း 14.5 billion ပို့ကျွန်တော်က offer store ဆိုပြီးကျွန်တော်ကထားခဲ့တယ်ပေါ့နော်အဆန်းနေဆိုတော့အကန်ကန်ဆိုးဆိုပါပဲပေါ့နော်ဒီ2014မှာကျွန်တော်ကတောင်းရင်တမကျိုးစီဝါကာဝေးရင်းနဲ့မြင့်နေဥတွေပေါ်လာတဲ့ခါကျတော့ဒီဥတွေကကျွန်တော်ဥဆောင်ကော်မတီဆိုတာနိုင်တော်ဒုသမဥစည်းပြောမှာဖွဲ့လိုက်တယ်ဖွဲ့လိုက်တဲ့ခါကျတော့ကျွန်တော်ကအရေးစံထားရှိရေးကော်မတီဆိုတာမလိုတော့ဘူးပေါ့နော်လိုရတော့ကြောင့်ကျွန်တော်ကစူဝါကိုလည်းပြန်ဆန်ပြန်ဟပ်လိုက်တယ်သူ့ကိုကြွေးပြန်ဆက်လိုက်တယ်ကျွန်တော်စီကကတည်းကစီစင်းရှင်းနေဖြတ်သိမ်းနေတာလုပ်နေရပါတော့အလို့စီပြောရရင်တော့ကျွန်တော်ဒီပုဂ္ဂိယကဏ္ဍဆန်လောအတင်းချုပ်အနေနဲ့အတီးကြအရန်ဆန်ဘော်ဖာစတော့လောက်ထားတာမရှိဘူးအလက်ကြီးရောကျွန်တော်တို့ကကိုယ့်ရဲ့အတင်းဝင်ကောတာကုမ္ပဏီ export လုပ်တဲ့ကုမ္ပဏီနောက်ဆန်ဆက်ပိုင်းကြီးနောက်ကျွန်တဲ့အတင်းဝင်လေသမားတွေသူတို့မှရှိတဲ့ဟာကိုပဲ store ကိုပဲကျွန်တော်ကပြန်ပြီးရမြေတားရက်ခံပြီးတော့လူလက်ရှိဖြစ်သွားတယ်ပြဿနာဖြစ်သွားတယ်ဆက်ဆက်ဖြစ်တဲ့အချိန်မှာကျွန်တော်ကဒါကိုအောက်ချပြီးဥစဉ်ဆောင်ရွက်ပေးရတာဖြစ်တယ်။အဲကျွန်တော်တို့ကရင်တော်ကဗုဒ္ဓရကဏ္ဍမှာဒါနိုင်ငံတော်ရန်စံသားရှိ ဆိုပြီးတော့ဒီကြားကောင်းတဲ့တစ်ခုအနေနဲ့ရှိခဲ့ပြီမယ်ဒီဒီကြီးနေမှုမဖြစ်ခင်လေးမှာပဲဒီဟာတော့ကော်မတီကတော့မဖြစ်သေးဘူးသူကလုပ်ငန်းတွေအားလုံးကကျွန်တော်ကစင်းပြန်ဆက်နေစင်းရှင်းတဲ့အနေအထားမျိုးဖြစ်နေဆိုအဲ့အနေအထားမျိုးတော့ရှိပါခုနကပြောတဲ့ကော်မတီရတဲ့ဟိုဥရေကြတဲ့နေဥရေထွက်တာတစ်နှစ်လောက်ကြာပြီဥရေတွေဘာမှတော့ထွက်မလာလို့မလာသေးဘူးနော်ဒါပေမဲ့ကျွန်တော်ကဒီဘက်ကအရှိရဟာတယ်မလို့ရတော့ဘူးဆိုတော့ကျွန်တော်ကပြန်ပြန်တောင်းတော့မှာပြန်တောင်းတော့ပြန်ဆက်လိုက်ရတယ်နောက်စင်းရှင်းနေတော့နေတာဖြစ်နေဆိုအဲ့ဒီအနေအထားတော့ရှိပါ
အဲ့တော့ဟိုနိုင်ငံတော်အစိုးရဒီကော်မတီဖွဲ့ထားပေးမယ်လေစောစောဆရာပြောသလိုလက်တွေ့အကောင့်ထဲဖုံးမွက်လည်းဘာမှမရှိသေးစောစောဟိုတကယ်တော့ပုဂ္ဂလိကတွေကိုဟိုတူလောင်ဖို့မလိုတော့ဘူးလို့ပြောရင်နိုင်ငံတော်အစိုးရသူ့ရဲ့တူလောင်မှုအားကိုမြင့်တင်ရမယ်အနေထားရှိတာပေါ့ balance မျှအောင်လေဟုတ်တယ်မလား
မှန်တယ်မှန်ဟုတ်တယ်ဟု
တ်အဲ့ဆိုတော့အဲ့ဒီလိုမျိုးအရန်အခုဆိုရင်ပဲလက်တွေ့ဟိုအကျိုးတရားမှုဟာဖြစ်လာပြီအရန်တူလောင်မှုမရှိတော့ဟိုပေါ့ဟိုဟိုတဘာဘေးရနေဆိုတော့ဟိုဘယ်သူမှကြိုပြောလို့မရတဲ့အခါကျအခုရုပ်တရရင်ဆိုင်ရတဲ့အနေအထားအရကျွန်တော်တို့အခက်ကြုံရတဲ့အနေအထားမျိုးဖြစ်လာတော့ဒီလိုမျိုးသူအရန်တူလောင်ထားတာကရောဆရာတို့စံစဘာအတင်းချုပ်အနေနဲ့ဘလောက်အရေးပါတယ်လို့မြင်တယ်လဲဆရာအရေးဟိုပေါ့ဒီမြမစံစည်းကွက်အတွက
်ကျွန်တော်ကတော့ဒီဟာတော့ကျွန်တော်နေတာတော့လှုပ်တဲ့နေလို့မြင်တာပေါ့နော်ဘာလို့ဒီလှုပ်တဲ့နေဆိုတာအာဆီယံကပြောတဲ့သူပြောတဲ့ဒီကြံကြင်တောင်းလေးတောင်းလေးကကျွန်တော်တို့ကမလုံလောက်နိုင်ဘူးပေါ့နော်။အော်မလုံလောက်နိုင်တယ်ဆိုရင်ကျွန်တော်ကနှစ်ခုပေါ့အကြောင်းအရာနှစ်ခုအတွက်ကြိုးရှိရလို့မြင်တယ်။ဒီမတ်တီအချာကတော့ခုနရေးဖို့အခြေအနေမှာပေါ့နော်။ဖြစ်ပါကျွန်တော်တို့လည်းဒါအရင်တော့အရှိတုံးကလည်းရခိုင်ကောင်းပြည့်ပြည့်တုံးကရခိုင်ပူရတယ်။နောက်ကချင်းမှာခုနပြောတဲ့ဒီစစ်ပီးချောင်းတွေအတွက်ကျွန်တော်ပူရတာရှိတယ်။နည်းနည်းတိုင်းဆန်ပြတဲ့ပူတဲ့ကိစ္စမျိုးတွေရှိတယ်။နောက်ကျန်တဲ့ရေးပေးပြတဲ့ပြဿနာကဝင်ကြီးပေးတာမျိုးတွေရှိတာပေါ့နော်။အဲ့ဒီအပြင်ကိုတော့မပါလို့ပေးရဆိုရင်ကျွန်တော်ဒီမှာဒီနေ့စဉ်နေ့စဉ်ထုံးဆိုင်ရဒီစဘာပေါ်တဲ့ခုနပြောတဲ့ဒီနိုဝင်ဘာဒီဇင်ဘာဇန်နဝါရီဆိုဈေးကျတာအပေချင်းမှာဈေးကျတယ်ဆိုရင်ခုနအခုဘာလို့ဝါကောင်းမို့နော်ရှစ်လပိုင်းပတ်ဝန်းကျင်လောက်ဆိုရင်ကျွန်တော်ကဈေးကျတယ်ဒါနေ့တိုင်းနေ့တိုင်းဖြစ်တော့ဈေးကျတဲ့အချိန်ကျရင်ဝယ်မဲ့လူမရှိဘူးအဲ့ဒီအချိန်မှာကျွန်တော်အရင်ကန်ထွက်ပြီးဝယ်ပြီးတော့ဒေသမားတွေအတွက်ဘာဖာဖြစ်တယ်ဘောသူတို့လည်းခံနိုင်ရင်ရှိဈေးသေးကျတဲ့ခုနတစ်စားမဖြစ်တဲ့အချိန်မှာတော့ကျွန်တော်ကဒီခုနပိုင်းရှစ်လပိုင်းဆိုရင်တန်လေးတည်တဲ့အခါကျတာဗန်လည်းလို့လဲစားရတယ်ဖြစ်ဖြစ်ဖြစ်တယ်ဖြစ်တဲ့အခါသူတို့ကျွန်တော်ကခုနတင်းတော်ရဲ့နှုတ်နဲ့ကျွန်တော်ကခုနစံဆိုင်ရင်ဖွင့်ပြီးရောင်းချပြီးတော့ဒါပြီးအခုသာခံတာရှိရယ် price stability ပေါ့နော်ဒီအတွက်လည်းအကျိုးရှိရယ်ဆိုကျွန်တော်မြင်တာတော့ဒီလက်ရှိကျွန်တော် private sector ဒီခုနပြောရန်စံဓာတ်ကြီးကြီးမှုကော်မတီဆိုတာမလိုရတော့ဘူးဆိုရင်တဲ့ကော်မတီတစ်ခုကနေပြီးတော့ဒီကိုစားဆောင်ရွက်ပေးဖို့လိုမယ်ပေါ့နော်ဒါပေမဲ့ခုနအကျိုးနှစ်ခုရမယ်တစ်ခုကလည်းစစချစ်တဲ့အချိန်မှာအခုတည်း buffer store ရှိနေမယ်အမှန်နဲ့ကြရတယ်ဈေးနှုန်းတိတ်ကြီးတဲ့အချိန်မှာလည်းအဲလက်လုပ်လက်စားရတဲ့ကိုဈေးနှုန်းပြန်ချပေးမယ်။နံပါတ်3ချက်ကဒေသမားရဲ့ဈေးတိတ်ကြတဲ့အချိန်မှာလည်းဒိုင်းနာတစ်ခုနဲ့ဝယ်ရင်းချိန်နိုင်ရုံကျွန်တော်မြင်တယ
်။ဟုတ်ကဲ့ဒါတကယ်တော့နိုင်ငံတော်အစိုးရအကြမ်းမတ်မတ်နဲ့လှုပ်တင်တဲ့ကဏ္ဍပေါ့။
ပြည်မနေလိုရမယ့်အားလို့ကျွန်တော်မြင်တယ
်။နောက်တစ်ခုကဆရာကြီးအခုမြန်မာနိုင်ငံအနေမှာပေါ့နော်တစ်နှစ်တစ်နှစ်ဒီဆန်စားသုံးတဲ့ပမာဏဝယ်ယူသုံးစွဲမှုပမာဏဟာ consumption ကဘယ်လောက်လောက်ရှိလဲဆရာ။
ကျွန်တော်ကတော့အတွက်ပြရလို့ပေါ့ကျွန်တော်တို့ကထွက်တာကဒီ14တန်းပေါ့ method တန်းထွက်တယ်3နာကျွန်တော်တို့က7တန်းဝယ်7တန်းကြာကျွန်တော်ကစားတော့ consumption ပေါ့နော်ကျွန်တော် surplus ဖြစ်တာ2 million ပေါ့2 to 2.5 million တော့ပိုရှန်နေလို့ကျွန်တော်ကဒါနှစ်တန်းပေါ့တွက်တော့တာပေါ့နော်ဒါကိုကျွန်တော် export အားလောက်ထိပဲပို့နိုင်ပါဘူးကျွန်တော်ကမနေ့က 1.83 million ပို့တာဆိုတော့ဒါနေရာလေး2 million နေပါပေါ့နော်အဲ့တော့ maximum ကကျွန်တော်က2 to 2.5 ပေါ့ဒါကျွန်တော်ဟုတ်ပူရှာနာဆပ်လက်စတာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးသွားတာပါရှင်ဒီစီစဉ်ကိုတနင်္လာနေ့ညဖက်နဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ခုတော့တင်ပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှစီစဉ်ရဲ့အလဲပါရှင်မဆူမြမုံစီစဉ်ပြီးကိုသားညို့ဦးကကိုညီတင်ဆက်ထားပါတယ်
Apple မိတ်ဆက်ခဲ့တဲ့ပစ္စည်းသစ်တွေထဲမှာလေဘာလိုချင်လဲကိုသားညုံ
ကျွန်တော်တက်တော့ဝယ်3ရလောက်အောင်လိုတဲ့ပစ္စည်းတစ်ခုမှမပါဘူးမဆုမြတ်မောင်ကဒါပေမဲ့အသစ်ဆိုတော့ဘယ်လောက်ထူးသွားမလဲဆိုတာမျိုးတော့သိအောင်စမ်းတော့သုံးကြည့်ချင်တယ်ဗျအထူးသဖြင့် iPad Pro ပေါ့
ကျွန်တော်လည်းအတူတူပဲကိုသားညုံရဲ့ Apple ကုမ္ပဏီကထုံးစံအတိုင်းပဲ iPhone 6နဲ့6 Plus ပြီးတော့ iPhone 6s နဲ့ 6s Plus ဆိုပြီးတော့တချို့ function တွေကို upgrade လုပ်ပြီးအသစ်ထုတ်တယ်ဖုန်းသစ်နှမျိုးလုံးကအရင် iPhone 6နဲ့6 Plus အတိုင်းပဲအရွယ်အစားအတူတူပဲပို့တာသွားတာကတော့ Apple ရဲ့အပြောအရဆိုရင်တော့ processor အသစ်ထည့်ထားတော့နှစ်ဆပုံမြန်သွားမယ်။နောက် camera တွေကပိုကောင်းသွားတယ်။နောက်ပြီးတော့ 3D touch ဆိုတဲ့နည်းပညာသစ်ပါလာတာတွေကတော့ထူးသွားတယ်ပေါ့ရှင်
။ 3D touch ကတော့သုံးသက်သူတွေအတွက်ပိုအဆင်ပြေနိုင်တာပေါ့အသစ်ထွင်ထားတဲ့ phone touch screen ကိုကိုယ့်လက်နဲ့တိုးတယ်ဖိတယ်ဖိအားပေါ်လိုက်ပြီးတော့လုပ်လို့ရတဲ့ option တွေပြောင်းသွားတာဆိုတော့ဖုန်းကိုတစ်ခုခုခိုင်းဖို့အတွက်ရင်လိုမျိုးအချင်းချင်းတိုးတာဖိတာနှိပ်တာတွေလုပ်နေဆရာမလိုတော့ဘူးပေါ့ဗျာ
အသစ် iPhone 6s နဲ့ 6s plus နှစ်မျိုးလုံးအရာကတော့အသစ်တစ်မျိုးတိုးလာတယ်ပန်းရောင်ဘက်ကိုတန်းတဲ့ rose gold ရွှေရောင်ဆိုတော့အမျိုးသမီးတွေပို့ပြီးတော့ကြိုက်မယ်ထင်ပါရဲ့နှစ်မျိုးလုံးက 16GB ကစရဲဈေးရလဲ iPhone 6နဲ့ 6 Plus စရောင်းတော့ဈေးအတိုင်းပဲရှင့
်ဒီတစ်ခေါက် Apple ပစ္စည်းသစ်တွေမိဆက်ပွဲမှာပြောစရာတော်တော်ဖြစ်ခဲ့တာက iPad Pro နဲ့သူနဲ့တွဲရောက်မဲ့ Digital ခဲတံဒီ Apple Pencil Smart Keyboard တို့ကတော့ IT လောကမှာတော်တော်လေးစိတ်ဝင်စားမှုရကြပုံရတယ်ဗ
ျရမှာပေါ့ September 9ရက်နေ့တော့မိဆက်ပွဲမှာဒီ Apple Pencil ဆိုပြီးတော့စပြီးတော့မိဆက်လိုက်တော့ရည်ကြတဲ့သူတချို့တောင်ရှိတယ်ဘာလို့လဲဆိုတော့ဒီကွယ်လွန်သွားတဲ့ Apple CEO Steve Jobs ကိုယ်တိုင်က iPad အတွက်ကို digital ခဲတာမလိုပါဘူးလို့ပြောခဲ့ဘူးတာ哦ဒီ tablet computer တွေနဲ့တွဲပြီးတော့သုံးတဲ့ stylus တွေလေအဲဒီတော့ digital ကြောက်တန်းဆိုပြီးတော့ပြောကြတာ iPad ကိုသာတဲ့အဲ့ဒီ stylus နဲ့တွဲပြီးတော့သုံးရအောင်ထုတ်မယ်ဆိုလို့ရှိရင် Apple company ကတော့သွားပါပြီလို့2010တုန်းက Steve Jobs ကိုယ်တိုင်ကပြောခဲ့တာပဲလေ
အခုဒီ Apple Pencil ကတော့ digital ခဲတံဆိုပေမဲ့ stylus လိုမျိုးမဟုတ်ပါဘူးလို့ Apple company ကအခုတော့ကြေညာတယ်ဗျသူက iPad Pro နဲ့တွဲပြီးတော့သုံးနိုင်ဖို့ပဲလုပ်ထားတာအထဲမှာလည်း sensor ပါတယ်ဘက်ထရီလည်းပြန်သွင်းဖို့လိုတယ် Apple Pencil ခဲတံကိုသုံးပြီးတော့ iPad ပေါ်မှာပုံဆွဲမယ်စာရေးမယ်ဆိုလို့ရှိရင်ခဲတံရဲ့အဖို့အဖိအဆောင်အတက်ကိုလိုက်ပြီးတော့ထင်းတဲ့ပုံတွေပြောင်းသွားမယ် Digital ဖန်တီးမှုပိုင်းအတွက်သုံးကြတဲ့သူတွေအတွက်ဆိုရင်တော့တော်တော်လေးသုံးဝင်နိုင်မယ်ထင်တယ်မဆင်မြောက်ရဲ့
Graphic Design သမားတွေအတွက်ကတော့အစားရေက Apple ပစ္စည်းတွေကလက်ဆွဲဆိုတော့ဒါကတော့ညင်းစရာမရှိပါဘူးကိုသားညုံရဲ့Washington Post သတင်းစာဆောင်ပါရဲမှာတော့ digital နည်းပညာသုံးဖန်တီးတဲ့နေရာမှာတမယိုးချပစ္စည်းမျိုးအပေါ်မှီတည်ပြီးတော့လဲဖန်တီးနိုင်တယ်ဆိုတာကို Apple ကပြချင်တာဖြစ်တယ်လို့သုံးသပ်ပါရဲ။နောက်ပြီးတော့ဒီ Apple ပစ္စည်းတွေကိုသုံးဖို့ကိုယ့်ရဲ့လက်ကလွဲလို့တခြားဂျာကန်ပစ္စည်းတွေမလိုပါဘူးဆိုတာလည်းမဟုတ်ဘူး။သုံးတဲ့သူတွေဘက်ကလိုအပ်ချက်နဲ့အညီလိုက်လျောညီထွေဖြစ်မဲ့ Apple Pencil လိုပစ္စည်းမျိုးကတော့လိုရာပါပဲဆိုတာကို Apple Company ကလက်ခံလိုက်ရပြီလို့ Washington Post IT ဆောင်ပါရဲမှာရေးပါတယ်။
Wired online magazine မှာတော့ဘာကြောင့် Apple ရဲ့ digital ခဲတံကတခြား stylus ခဲတံနဲ့မတူတယ်လဲဆိုတာကိုကိုယ်တိုင်သုံးကြည့်ထားတဲ့ဆောင်းပါးရှင်ကရေးပြထားပါတယ် digital ခဲတံတစ်မျိုးနဲ့တစ်မျိုးသိပ်ကွာမှာမဟုတ်ဘူးဆိုတဲ့အမြင်နဲ့သူကစမ်းကြည့်တာစမ်းသုံးကြည့်ပြီးတော့ရေးသားဖန်တီးတဲ့နေရာအပိုင်းမှာ Apple Pencil ကအကွာကြီးกว่าတယ်လို့သူကမှတ်ချက်ပေးပါတယ်အဲ့လိုမျိုးပိုကောင်းနေရတဲ့အဓိကအကြောင်းကတော့ software ဘိုင်းရော hardware ဘိုင်းကိုပါ Apple ကပဲဖန်တီးထားတာဖြစ်လို့ပါလို့သူကသုံးသပ်ပါတယ်သိပ်ကောင်းတဲ့ digital ခဲတံတစ်ချောင်းဖြစ်ဖို့ကခဲတံကိုယ်တိုင်ကကောင်းဖို့လိုတယ်လို့ပဲခဲတံချရည်တဲ့ screen နဲ့လည်းအပြန်အလှန်တုံ့ပြန်မှုရှိဖို့အရေးကြီးတယ်ဆိုတဲ့အချက်ကိုထောက်ပြပါရစေ။ Microsoft ကထုတ်ထားတဲ့ Surface Tablet Computer တွေနဲ့သူနဲ့တွဲသုံးရတဲ့ဒီ Surface Pen တွေကောင်းတယ်ဆိုတာအဲ့ဒါကြောင့်ပဲဆိုတာကိုလည်းသူ့ရဲ့ဆောင်းပါးထဲမှာဥပမာပေးပါရစေ
။ခဲတံအရွယ် Apple Pencil တစ်ချောင်းကို $99ပေးရမယ်ဆိုတာကိုတော့ဈေးကြီးတယ်လို့တချို့ကတော့ဝေဖန်တယ်ကိုသားညုံရဲ့ Apple Pencil ခဲတံပဲရောက်သွားလို့ iPad Pro အကြောင်းပြန်ပြောရအောင်မယ်။ iPad Pro ကတော်တော်လေးကြီးသွားတယ်အလျားက 12.6 လက်မဆိုတော့ 73 လက်မနီးပါးကိုဖြစ်သွားပြီ။ပါရာကတော့တော်တော်လေးပါတယ်။သူ့ရဲ့ processor က CPU တွေထက်ကိုနှစ်ဆပိုပြီးတော့မြန်မယ်။ graphic ဘိုင်းမှာလည်းအများကြီးပိုကောင်းသွားပြီ။ battery သက်တမ်းကလည်း10နာရီလောက်ခန့်တယ်လို့ Apple ကတော့ကြေညာထားတာပဲ။ဈေးကတော့အနည်းဆုံး $800ကစတယ
်။ iPad Pro ရဲ့ထူးခြားချက်ကသူ့အတွက်သီးသန့်လုပ်ထားတဲ့ smart keyboard ကိုတက်လိုက်လို့ရှိရင် laptop computer လိုမျိုးသုံးလို့ရသွားမှာပါ။tablet computer တွေကဘာမှအယောင်အေးနေတဲ့အချိန်မှာ laptop လိုလဲသုံးနိုင်မဲ့ iPad Pro ကို Apple ကထွန်းလိုက်တာက iPad တွေမှာအနာဂတ်ရှိပါတယ်ဆိုတာကိုပြလိုက်တာဖြစ်တယ်လို့ UK ထုတ်တဲ့ Independent သတင်းစာကြီးရဲ့ဆောင်းပါးကဆိုပါတယ်။ 73 လက်မနီးပါး iPad ရဲ့သူနဲ့တွဲသုံးရမဲ့ digital ခဲတံရဲ့ keyboard ရဲ့ကိုထွန်းလိုက်တာက Apple company က Microsoft company အရင်စ조사သလိုသူ့ရဲ့ဒီ tablet computer တွေကိုအများကြီးရောင်းရအောင်စ조사လိုက်တာပဲလို့လည်းရေးပါတယ
်။နည်းပညာဆိုင်ရာအကြောင်းတွေထုတ်ဝေဖြန့်ချီတဲ့ The Next Web ရဲ့ online ဆောင်းပါးမှာတော့Microsoft က Surface ကိုထွင်ခဲ့တာမှန်လိုက်တာလို့ Apple ရဲ့ iPad Pro ကပြလိုက်တာပဲလို့ကိုခေါင်းစဉ်တက်ရေးထားတဲ့ကိုသားညုံရဲ့ Tablet Computer နဲ့ Laptop Computer ဆိုတာဘာမှတိတ်မကွာလှပါဘူးလို့ Apple Company ကတမင်လုတ်ပြလိုက်တာတဲ့ Laptop နေရာမှာ Tablet နဲ့အစားထိုးလို့ရပါတယ်လို့ Microsoft ကပြခဲ့တာကို Apple ကလည်းထောက်ခံလိုက်တာဖြစ်ပါတယ်တဲ့ Microsoft ရဲ့ Surface Computer တွေက Keyboard တက်လိုက်လို့ရှိရင် Laptop လိုမျိုးဖြစ်သွားတယ်ဖြုတ်လိုက်ရင်တော့ tablet computer လိုမျိုးပြန်သုံးလို့ရအောင်လုပ်ထားတာမလား
iPad Pro ကတော့ Surface လိုမျိုးဒီ laptop computer တစ်လုံးလိုအပြည့်အဝသုံးလို့မရသေးပါဘူးလို့လည်းဆောင်းပါးမှာရေးပါတယ်အဓိကကသူက computer တစ်လုံးလိုမျိုးအပြည့်စောင့်နိုင်မဲ့ operating system မဟုတ်သေးဘဲနဲ့ iOS mobile operating system ကိုပဲသုံးထားတာကြောင့်ပါတဲ့ဒါပေမဲ့လည်းသူနည်းသူဟန်နဲ့တော့စွမ်းဆောင်နိုင်တယ်ဆိုတာကို Apple ကလုတ်ပြထားပါတယ်လို့လည်းရေးပါတယ် ပြီးခဲ့တဲ့နှစ်တွေမှာတက်ပလက်အယောင်ပါတော့ iPad Pro ကပို့ပြီးတော့အသုံးကျတဲ့တက်ပလက်ဖြစ်ပါတယ်ဆိုတာကိုလုတ်ပြရတာလို့လည်းသုံးသပ်ထားပါတယ
် Microsoft ကဒါကိုအရင်မြင်လို့ Surface Tablet တွေအရင်ထွင်ခဲ့တာဒါပေမဲ့အားနည်းချက်တွေရှိနေလို့သာအရင်မအောင်မြင်လားလို့လည်းသူကပြောထားပါတယ်အခု iPad Pro ကြောင့် tablet တွေပြန်ပြီးတော့အယောင်တက်လာမလားဆိုတာကလည်းစောင့်ကြည့်ရအောင်မှာပါတဲ့။ကောင်းတာတစ်ခုကတော့အခုလိုမျိုး Apple နဲ့ Microsoft ကအပြိုင်ဖြစ်လာပြီဆိုတော့သူတို့ပစ္စည်းတွေကိုသူ့ထက်ငါတအောင်လုံးကြရတော့မှာဆိုတော့သုံးမဲ့သူတွေအတွက်ကပိုကောင်းတဲ့ tablet computer တွေထွက်လာလိမ့်မယ်လို့ဆောင်းပါးကိုအဆုံးသတ်ထားတယ်ရှင်
။ဒါနဲ့ Apple Watch အသစ်တွေကိုလည်းပြောပါအောင်မဆုမြမုံရဲ့ဘယ်လောက်ထူးလာအောင်မှာလဲလဲ
Watch OS 2ကတော့နည်းပညာပိုင်းအရန်ကြီးပြောရလောက်အောင်မထူးလာပါဘူး။ဒီဇိုင်းပိုင်းမဲ့ကိုသားညုံရဲ့ဒီဇိန်ခန်အသုံးဆောင်ကုမ္ပဏီ MS နဲ့ပေါင်းပြီးတော့မှ Apple Watch တွေမှာလက်ပတ်ကြိုးပုံစံအသစ်တွေအယောင်အသစ်တွေထွက်လာတာပဲထူးမယ်။ဈေးကလည်းဒေါ်လာ1100ကနေစတယ်။ Independent သတင်းစာဆောင်းပါးထဲမှာကြွမ်းကျင်သူတချို့သုံးသပ်ထားတယ်လို့ပြောရမယ်ဆိုရင်တော့ဒီဝစ်ဆင်လို့ရတဲ့နည်းပညာတွေရဲ့အရေးပါမှုကို Apple ကုမ္ပဏီကသိပေမဲ့လည်းလူသုံးများလာအောင်လို့ဘလို့လုပ်ရမလဲဆိုတာစမ်းသပ်နေတာအခုထိမအောင်မြင်သေးဘူးတဲ့ကုသညုံကြီ
းမဆုမြတ်မွန်စီစဉ်ပြီးကိုသားညုံကိုညင်တင်ဆက်ခဲ့တဲ့ blogger ပြောသမျှစီစဉ်ဖြစ်ပါရဲ့ရှင်ခုတော့ကဘာတလွားကထင်ပေါ်ကြောကြားသူတွေနဲ့အမှုပညာရှင်အတိုင်းဝိုင်းကသတင်းတူတူထထွားတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါရယ်နားဆင်ကြည့်အောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့အီတလီနိုင်ငံက Venice ရုပ်ရှင်ပွဲတော့ပြီးတော့အသွင်သင့်တဲ့တင်ဆက်မဲ့ Jungle Book မောက်ကလိရုပ်ရှင်ကဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပါအီတလီနိုင်ငံက82ကြိမ်မြောက် Venice ရုပ်ရှင်ပွဲတော့ပိတ်ပွဲအခမ်းအနားကိုတော့ September 12ရက်နေ့ကကျင်းပခဲ့တာမှာ Venezuela နိုင်ငံက Desi Ella အဝေးကားဆိုတဲ့ရုပ်ရှင်နဲ့အကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိသွားခဲ့ပါတယ်အကောင်းဆုံး Director ဆုကိုတော့ El Clan ဆိုတဲ့ရုပ်ရှင်ဇာတ်ကားနဲ့ Argentina Director PabloTrapiro ကရရှိသွားပြီးတော့ဒုတိယဆုဖြစ်တဲ့ Grand Jury ဆိုတဲ့ဆုကိုတော့ American Director Charlie Kaufman နဲ့ Pure Director Jude Johnson တို့ကရရှိသွားခဲ့ပါတယ
် Per Fabrice Lucchini del film L'Hermine de Christian Vincent
Il gente mena Fabrice Lucchini က Lamin ရုပ်ရှင်ဇာတ်ကားနဲ့အကောင်းဆုံးအမျိုးသားသရုပ်ဆောင်ဆုရရှိသွားပြီးတော့အကောင်းဆုံးအမျိုးသမီးသရုပ်ဆောင်ဆုကိုတော့အီတလီကမင်းသမီး Valeria Golino ကပါအမော်ဗက်စထရိုရုပ်ရှင်ဇာတ်ကားနဲ့အဆုရရှိသွားခဲ့ပါတယ်။အကောင်းဆုံးရုပ်ရှင်ဇာတ်ကားဆုကိုလက်ခံယူတော့ဒရိုက်တာ Lorenzo Vigas ကဒီဆုကိုသူ့ရဲ့နိုင်ငံကိုစားလက်ခံရယူတာပါလို့အခုလိုပြောသွားပါတယ
်။ Wow. Wow, wow. First of all, thanks to Alberto Barbera and Paolo Barata for taking in consideration this Venezuelan film. First time in history that...We have a film in Venice.
Venice ရုပ်ရှင်ပွဲတော်မှာပထမဆုံးအကြိမ်ဖြစ်တဲ့ Venezuela နိုင်ငံကရုပ်ရှင်ကားကိုထည့်သွင်းစဉ်းစားပေးတာတွေပွဲစီစဉ်သူတွေကိုအထူးကျေးဇူးတင်ကြောင်းအရင်ပြောချင်ပါတယ်။ဒီဆုကို Venezuela နိုင်ငံကိုမျှဝေချင်ပါတယ်။ကျွန်တော်တို့နိုင်ငံမှာပြဿနာတချို့ရှိပေမဲ့လည်းအားလုံးလက်တွဲပြီးတော့ပြဿနာတွေကိုဖြေရှင်းကျော်လွှားနိုင်မယ်လို့ယုံကြည်ပါတယ်ဆိုပြီးတော့အကောင်းဆုံးဇာတ်ကားဆုရရုပ်ရှင်ကိုရိုက်ကူးတဲ့ Director Lorenzo Vigas ကပြောသွားပါတယ်။ဒီဆုရဒက်ဆာအလာရုပ်ရှင်ဇာတ်ကားဟာအရန်ချမ်းသာတဲ့လူလက်ပိုင်အမျိုးသားတဦးဖြစ်တဲ့အာမန်ဒိုကလမ်းပေါ်ကကောင်းလေးတစ်ယောက်ကိုငွေပေးပြီးတော့သူ့အခန်းကိုခေါ်လို့ကိုလုံးဒီချွတ်ပြခိုင်းတဲ့အကြောင်းဇက်အင်တဲပြီးတော့ရိုက်ကူးထားတာပါသူကသူခေါ်လာတဲ့အမျိုးသားလေးတွေကိုကိုထိလက်ရောက်ကျူးလွန်တာမျိုးတော့မရှိပါဘူးအဲဒီနောက်မှာတော့သူခေါ်လာတဲ့ထက်ကအမျိုးသားလေးတဦးနဲ့ချစ်ကြိုးတွယ်သွားတဲ့လိန်သူချစ်သူဇာတ်ကားပထမဆုရသွားတာဖြစ်ပါတယ်ဗင်းနစ်ရုပ်ရှင်ပွဲတော်ရဲ့အမြင့်ဆုံးဆုဖြစ်တဲ့ဒီ Golden Lion ဆုအတွက်ဇာတ်ကားပေါင်း22ကားဝင်ရောက်ပြီးရှင်ပြိုင်ခဲ့တာဖြစ်ပါတယ်ရှင
် Are you alone out here? What are you doing so deep in the jungle? Don't you know what you are? I know what you are.
ဘဝ ဘာကျော်စာရေးဆရာကြီးရူချာကစ်ပလင်ရဲ့ The Jungle Book ဝတ္ထုကိုနောက်ဆုံးပေါ်နည်းပညာနဲ့ဖန်တီးထားတဲ့ရုပ်ရှင်ကားနမူနာအမည်ကန်းတစ်ခုကို Walt Disney Pictures ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကစပြီးတော့ထုတ်လိုက်ပါတယ်ဒီရုပ်ရှင်ကတကယ်ရုပ်ရှင်သရုပ်ဆောင်တွေနဲ့သရုပ်ဆောင်မှုတွေကို CGI graphic နည်းပညာနဲ့ရိုက်ကူးဖန်တီးထားတာဖြစ်ပါတယ်။ Director John Tavrou ကရိုက်ကူးထားပြီးတော့မင်းသားအစ်တလေး Neil Sethi ကမောက်ကလေးဖြစ်တဲ့သရုပ်ဆောင်ထားတာပါ။ဒီ၁၀နှစ်သားမင်းသားအစ်တလေးဟာကဘာတလွားကဝင်ရောက်ရှင်ပြိုင်တဲ့ခေတ်ကလေးသရုပ်ဆောင်ထောင်းတောင်းချီတွေကရွေးခန့်ထားရတာဖြစ်ပါတယ်။ဝင်းပလေးတွေကကြွေးမွေးစောင့်ရှောက်ပြီးတော့တောထဲမှာကြီးပြင်းလာရတဲ့ခလေးလေးမောက်ကလေးကိုတော်ရဲကကြားစိုးကြီးရှီယခန်ကမုံလုံးအကြီးလို့သူ့ကိုအပြည့်ရှင်မှုအမြဲစူးစမ်းနေတာဖြစ်ပါတယ်။ဒါနဲ့မောက်ကလေးလည်းသူ့ရဲ့ဝင်းပလေးမိသားစုကိုခွဲခွာပြီးတော့သူ့နဲ့ဆိုင်သက်လာတဲ့လူတို့ထံကိုပြန်ရောက်လာခဲ့ရတာပါ။သူ့ရဲ့ဘက်တော်သားကျက်တဲ့ကြီးဘက်ကီယာနဲ့ဝဲဝန်ကြီးဘာလူတို့ကသူ့ကိုအမြဲစောင့်ရှောက်ပေးပါတယ
်။
တပ်ဖို့ကောင်းတဲ့ငွေကြီးကအာနေရာမှာတော့မင်းသမီးစကားလက်ဂျိုဟန်ဆန်ကအတန်နဲ့တရုပ်ဆောင်ထားတာပါဒီ The Jungle Book ရုပ်ရှင်ကို Hybrid နည်းပညာနဲ့ရိုက်ကူးထားတာဖြစ်ပြီးတော့ဆိုလိုတာကတော့တကယ်တရုပ်ဆောင်မှုနဲ့ Animation Computer Graphic လှုပ်ရှားကာတွန်းနည်းပညာကိုရောစက်အသုံးပြုပြီးတော့ဖန်တီးထားတာပါလူတရုပ်ဆောင်တွေကတကယ်တရုပ်ဆောင်ကြပြီးတော့တောကောင်တွေနေရာမှာတော့ကွန်ပျူတာနဲ့ဖန်တီးတဲ့အယုတ်တွေနဲ့တွဲဖက်ပြီးတော့ပြသပါတယ်ဒီနေ့ကပဲအကယ်ဒမီဆုရရှိသွားတဲ့ကဉ္ညာမင်းသမီးလူပီတာညွန်ကိုကမောက်ကလေးရဲ့မွေးစားအမေဝင်းမလီမာကြီးနေရာကနေတရုပ်ဆောင်ပါတယ်။ဒီနှစ်တွေရာသီမှာကျင်းပသွားတဲ့ Disney ရဲ့ D23 ပြပွဲမှာရုပ်ရှင်ရဲ့ပြခွက်တချို့အမည်ပြခဲ့တာကစပြီးတော့ဒီ Jungle Book ကနဝင်ဝိထုရဲ့ပြည့်သက်တွေအခုရုပ်ရှင်ကားကိုအယံမျောလင်းစောင့်ကြည့်နေကြတာပါ။အခုပထမဦးဆုံးထွက်တဲ့မောက်ကလေးအမည်ပြခွက်တွေကိုတော့ဝက်ဝန်ကြီးဘာလူလေးချွန်နဲ့ Bear Necessity ဆိုတဲ့တချင်နဲ့အဆုံးသတ်ထားပါတယ်။ဒီတချင်းက1968ခုနှစ်မှာ Disney ကဖန်တီးခဲ့တဲ့ The Jungle Book ကာတွန်းကမှပါတဲ့မူရင်းတချင်းဖြစ်ပါတယ်။ The Jungle Book ရုပ်ရှင်ကိုတော့လာမယ့်နှစ်ဧပြီလ16ရက်နေ့မှာ 3D နဲ့ IMAX 3D ရုပ်ရှင်ရုံတွေမှာစတင်ပြီးတော့ရုံတင်မှာဖြစ်ပါတယ်ရှင
် Hey y'all, it's Fred. I gotta tell you something.
ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
ရှင်ရှားကြော်ကြသူတွေအကြောင်းစူးစီးတင်ဆက်ထားတဲ့မအေးသနာကျော်ရဲ့တက်တန်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်။ခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရစီစဉ်ရဲ့အလဲပါ။ခုတစ်ပတ်မှာတော့ Fulbright ပညာသင်ဆုရပြီးအမေရိကန်နိုင်ငံ Florida ပြည်နယ်တက္ကသိုလ်မှာမဟာဘွဲ့အသင်တန်းတက်နေတဲ့မတ်တင်ရှန်နန်ကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါရရှင
်။ပတ်သက်ပြီးတော့နည်းနည်းဟိုပူပြီးယုံကြည်တဲ့အရာတစ်ခုရှိရဲ့အဲ့ဒါကဘာလဲဆိုလို့ရှိရင်ဟိုမတူကွဲပြားခြင်းအပေါ်မှာကျမတို့မြင်တဲ့အမြင်လေးတွေပေါ့နော်ဟိုမတူကွဲပြားခြင်းပေါ်မှာကျမတို့မြင်တဲ့အမြင်တွေကိုဟိုပြောင်းလဲလို့ရတယ်ဆိုတဲ့အရာပေါ်မှာကျမယုံကြည်တယ်ပေါ့ဟိုဒီတချို့အနေနဲ့လည်းမဖြစ်နိုင်ဘူးလို့ထင်တဲ့အရာတွေလည်းရှင်းရှိလိမ့်မယ်ပေါ့နော်ဒါပေမဲ့ကျမအဲ့ဒါဘယ်လိုပြောင်းလဲလို့ရလဲဆိုတော့ဟိုစဉ်းစားပုံစဉ်းစားနေဖြစ်ဖြစ်အဲ့ဒါလေးတခုကျမဒီရက်ပိုင်းဟိုစဉ်းစားမိရယ်ပေါ့နော်ဘယ်လိုယုံကြည်လဲဆိုတော့ကျမတို့ပထမဒီမတူကွဲကြတယ်ဆိုတဲ့နေရာမှာအများကြီးရှိရယ်ပေါ့လူတယောက်မှာဟိုတယောက်နဲ့တယောက်ဒီကျမတို့ဒီဟိုပုံစံမတူစဉ်းစားပုံစဉ်းစားနေတယ်မတူပေါ့နော်ဒါပေမဲ့အဲ့ဒီပုံမှာကျမတို့ကလူတွေအနေနဲ့ကိုယ်နဲ့တူတဲ့လူတွေကိုပို့ပြီးတော့မှဟိုခင်ချင်တယ်ကိုနဲ့တူတဲ့လူတွေနဲ့ပဲပူပြီးအုပ်စုဖွဲ့ချင်တယ်သူတို့နဲ့ပဲပူပြီးတော့မှဟိုကို့အတွေ့ကိုနဲ့တူတဲ့လူတွေနဲ့ပဲဟိုကျမတို့ဟိုစကားပြောရတာဆွေးနွေးရတာပူပြောတယ်ပေါ့နော်ဒါပေမဲ့တခုကျမတို့အဲ့ဒီနေရာမှာစဉ်းစားကြည့်ရဟိုကျမစဉ်းစားကြည့်တာပေါ့မတူကွဲပြားဘူးဆိုတဲ့နေရာမှာဟိုတချို့ပေါ့နော်ကျမတို့မွေးကြရဟိုရွေးချယ်လို့မရတဲ့အရာတွေရှိတယ်ဥပမာအဖြစ်ဟို
ဟိုကျမဒီတိုင်းပြည်မှာမှလူဖြစ်ချင်တယ်ကျမဒီအသားအရောင်ရှိတဲ့လူတွေထဲမှာမှကျမလူဖြစ်ချင်တယ်ဆိုတာမျိုးကိုကျမတို့ရွေးချယ်လို့လုံးဝမရဘူးဆိုတဲ့အခါကျတော့ဒီရွေးချယ်လို့မရတဲ့ဒီဟိုမတူကွဲပြားခြင်းအပေါ်မှာကျမတို့အနေနဲ့ဟိုဘယ်လိုပြောမလဲကိုနဲ့တူတဲ့လူတွေကိုပဲကြိုက်တယ်ကိုနဲ့တူတဲ့လူတွေကိုပဲဟိုသဘောကျတယ်ဆိုတဲ့အမြင်ကတရားများတောင်းမှုရှိရဲ့လားပေါ့เนาะတခါတည်းကျမစဉ်းစားကြည့်တာပေါ့ကိုရွေးချယ်လိုက်လို့ဟိုဒီလိုဖြစ်သွားတယ်ဆိုလို့ရှိရင်လည်းဒါတပိုင်းပေါ့เนาะတချို့ကိုရွေးချယ်လို့လုံးဝမရတဲ့ကျမတို့ရဲ့ဒီမွေးကြရပါလာတဲ့အရာတွေရှိရဲ့အသားအရောင်ဖြစ်ဖြစ်ဟိုလူမျိုးအုပ်စုဖြစ်ဖြစ်ပေါ့เนาะဆိုတဲ့အခါကျတော့အဲ့ပုံမှာကျမတို့တခါလေးကြားလို့ရှိရင်လူတွေအနေနဲ့ကိုနဲ့မတူတဲ့လူတွေကိုဟိုဟိုလက်ခံဖို့လည်းခက်တယ်ဟိုတကယ်တမ်းလက်တွေ့ဘဝမှာလည်းသူတို့နဲ့ပေါင်းပြီးအလုံးလုံးဖို့ဆွေးနွေးဖို့ဆိုတာကလည်းအင်မတန်ခက်တယ်ဒါပေမဲ့ကျမဒီမှာစဉ်းစားကြည့်တာကျမကိုယ်တိုင်အဲ့လိုမျိုးဖြစ်တဲ့အချိန်တွေမှာဟိုဆွမ်းနာကျမပြောတဲ့အရာပေါ့เนาะအောင်စဉ်းစားကြည့်လဲဆိုဒီသူတို့ဒီလိုဖြစ်တာဒီကိုနဲ့မတူတဲ့အရာဒီသူတို့ရွေးချယ်တာလားဒါမှမဟုတ်လို့ရှင်လဲဟိုကိုနဲ့မတူလို့ပြောတဲ့နေရာမှာကိုကလည်းသူတို့နဲ့မတူနေဘူးပေါ့နော်ဆိုတဲ့အခါကျတော့အဲ့ပုံမှာကျမတို့ခွဲခြားမယ်ဆိုလို့ရှိရင်ဒါဟိုကိုကသူတို့ခွဲခြားတယ်လို့ကိုလည်းအခွဲခြားခံမယ်ဖြစ်နေတယ်ပေါ့နောက်တစ်ခုကဒီဟာဒီကိုရွေးချယ်လို့ရတဲ့ကိစ္စမဟုတ်ဘူးပေါ့နော်ကိုမွေးကြရဒီလိုဖြစ်လာတယ်ပေါ့ဆိုတော့အဲ့အတွေးလေးကျမတို့ဟိုစဉ်းစားမယ်ဆိုလို့ရှိရင်ဒီမတူကွဲပြားတဲ့ဟိုအမြင်ပေါ့เนาะမတူကွဲပြားခြင်းကိုမြင်တဲ့အမြင်ကပူပြီးတော့များကောင်းလာမလားပေါ့เนาะဟိုအဲ့ဒါလေးကျမယုံကြည်တယ်ဆိုတော့ကျမကိုယ်တိုင်လည်းဒီအဲ့လိုမျိုးမြင်ဖို့ရာစူးစမ်းနေရယ်ပေါ့เนาะတခုခုဒီဒီဒီလူကတော့ဒါမှမဟုတ်လို့ရှိရင်လည်းဒီအဖွဲကတော့ဒီအုပ်စုကတော့ကျမမကြိုက်ဘူးလို့စဉ်းစားမိတာ ਨੇ တခါလေဒါသူတို့ရွေးချယ်လို့ဒီလိုဖြစ်လာတာလားသူတို့ဒီကုတုကံအကြောင်းဖြစ်ဖြစ်သူတို့မွေးကြရဒီလိုဖြစ်လာတာလားဆိုတော့အတူမျိုးနဲ့ကျမတို့ပြန်ပြီးစဉ်းစားကြည့်တဲ့အခါကျလို့ရှိရင်ဟိုဒီမတူကွဲပြားခြင်းဆိုတဲ့အပေါ်မှာကိုယ့်ရဲ့အမြင်ကဟိုအနည်းနဲ့အများပြောင်းလဲသွားတယ်ပေါ့နော်ဆိုတော့အဲ့ဒီအရာလေးကိုကျမမျှဝေခင်ပါတယ်လို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရအစီအစဉ်မှာရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုစီစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00ရနေ 7:00 အထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ VOA ရဲ့တင်ဆက်လာတဲ့ညပိုင်းစီစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုကြာနေသေးတဲ့အချိန်တွင်တင်အချင်းချုပ်ကိုမှအေးတန်နာကျော်ကပြောပြပေးပါအောင်ရှင်
ဥရောပနိုင်ငံတွေအနေနဲ့ကြုံတွေ့နေရတဲ့ဒုက္ခသည်ပြဿနာအတွက်တနိုင်ငံချင်းစီကဒုက္ခသည်အရေးအတွက်ဘယ်၍ဘယ်များလက်ခံမယ်ဆိုတာမျိုးမဟုတ်ဘဲနဲ့အားလုံးစုပေါင်းလှုပ်ဆောင်မယ်အစီအစဉ်တည်းရဲ့လိုအပ်တယ်လို့ပိုလန်နိုင်ငံသားရေးဝန်ကြီး Josh Grosch Shetina ကပြောပါတယ်ဥရောပသမဂ္ဂပထမဦးစားပေးလှုပ်ရမှာကနယ်စပ်မြင်ကိုလုံခြုံအောင်ကာကွယ်ရမယ်ပြီးတော့ဒုက္ခသည်ကြိုဆိုရေးဌာနတွေဖွင့်ပြီးတော့အဲ့ဒီနေရာတွေမှာမှရောက်လာတဲ့သူတွေကိုဒုက္ခသည်အစ်စ်လားဆိုတာစီစစ်တဲ့လို့တင်းနလာနေထို့ political europe သတင်းစာရဲ့အတွင်းမြင်ဆောင်းပါးမှာသူကပြောထားတာဖြစ်ပါတယ်။အီရန်နိုင်ငံဟာနျူကလ িয়ার လက်နက်ထုတ်လုပ်ဖို့စူးစမ်းနေတယ်ဆိုတဲ့ဆွဆဲချက်ပေါ်မှာကုလသမဂ္ဂကလားချာရှိစုံစမ်းနေတဲ့ကိစ္စအထူးကြတဲ့တိုးတက်မှုတွေ့ရတယ်လို့ IAEA New Mutual Agency အကြီးကြီးကပြောသွားပါတယ်။ပိုယဟမင်းကြီး Francis အနေနဲ့ကျူဘာမျိုးတော်ကနိုင်ငံအရှိပိုင်းမှာကက်စထရိုညီကိုဇာတိမျိုးကိုဒီကနေ့သွားလည်ဖို့ရှိပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ပထမဆုံးဒုက္ခသည်ခေါ်ယူနေရချထားရေးအစီအစဉ်နဲ့ထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်30ကိုတောင်ကိုရီးယားကိုခေါ်ယူပြတ်နေရချထားပေးမှာပါ။နယ်စပ်ဒုက္ခသည်စခန်းကကရင်ဒုက္ခသည်တွေကို UNHCR ကုလသမဂ္ဂဒုက္ခသည်ရုံးရဲ့အကူအညီနဲ့လှုပ်ဆောင်နေတယ်လို့ကိုရီးယားတရားရေးဌာနကပြောပါတယ်ရှင်
။တရင်ချင်းချုပ်ကိုမအေးတနာကျော်ကကြီးညာပေးခဲ့တာပါ။တင်ညာအတွက်အစီအစဉ်ထုတ်လုပ်ရမှုကရှားဖောင်းဖြစ်ပြီးတော့အတန်လွင့်အင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ်။ VOA American အတန်ညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းဒိုမီတာ24 kHz 11.33 ညာလိုင်းဒိုမီတာ25 kHz 11.665လိုင်းဒိုမီတာ51 kHz 9955တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနန်းလာပါ
This program has come to you from the Voice of America, Washington.